ာလုံးသောယောဂီအပေါင်းတော်ကောင်းတို့ကိုရှင်ခမစာပြီးပရိစ္ဆသမုပ္ပါဒရားနာကြားကြရမှာဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒရားတော်များမဟောကြားကြမိမနာကြားကြမိမာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအားဓမ္မောတတ္တသုံးကျင်ရွတ်ဆို၍ပူဇော်ကြောကြပါကုန်စို့နမောတတ္တဘဂဝတောရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောရဟတောသမ္မာသမ္ဗုဒ္ဓတ္တမလနဲ့ဖျားစာရည်တော်လင်္ကာလေးနှစ်ပုဒ်ကိုရွတ်ဆိုပြီးတော့လည်းပဲဆရာတော်ဖျားကြီးရဲ့ညံတော်ကိုပူဇော်ကြရအောင်မလနဲ့ဖျားသစ္စာတခုလေးခုအလွာအင်္ဂါ12ပါးတရားကုန်များနေသောမအစံနိယမူလဘုသောဝါနေကာလာလုံးဖြာ620ဤရှိသွဲကိုအလွယ်ကျက်မှန်သိစေရသည်သန္ဓရာမလူကြောင်းသည်အဝိဇ္ဇာနေတဏှာရခံဥပါဒကံကြောင့်ယုံနာပေါ်အပင်မမျိုးမျိုးမအပင်အမြင်မပြတ်သစ္စာတိဟံကံကြောင့်နယောနယောကြောင့်ကံအဖမ္မဖြစ်ပြန်နေလျောဇမတိယသတိများကထင်ရှားပြုပြင်သိရင်ဖန်စဉ်အကြောင်းရင်းကြောင့်လူနာများစွာတတ္တဝါတို့ရှင်းလာကြမှုမဟုတ်ဟုညာပြည့်ရှိမြော
သစ္စာဘုရားတခင်ကရောမြတ်ကြီးကပဋိစ္စသမုပ္ပါဒ်တရားတော်ကိုညာပြည့်တော်မူတဲ့အချိန်တုန်းကဟောရိပင်နဲ့ရွှေပလင်မှာဆင်ခြင်နှလုံးသွင်းတော်မူခဲ့ပါတယ်သစ္စာဘုရားသခင်ကရောမြတ်ကြီးကိုယ်တိုင်ဆင်ခြင်နှလုံးသွင်းတော်မူခဲ့ပြီးဒီပရိစ္ဆသမုပ္ပါဒ်တရားတော်ကိုသိလို့ဖြတ်ပြတော်မူခဲ့တယ်ကိုယ်တိုင်လည်းဆင်ခြင်နှလုံးသွင်းတော်မူခဲ့လို့မဟာဝိသီရဝိပဿနာဉာဏ်တော်ကြီးဖြစ်ပြီးတော့သဗ္ဗညုတဉာဏ်တော်ကြီးရခဲ့ဒီလမ်းစဉ်ကိုလိုက်ပြီးတော့ကျေးဇူးတော်ရှင်အကမပန္တိတမကုတ်ဆရာတော်ဘုရားကြီးကလည်းပဲပဋိစ္ဆသမုပ္ပါဒ်တရားတော်ကိုခြေခံ၍ခန္ဓာဉာဏ်ရောက်သစ္စာပေါ်တရားများဟောကြားပေးတော်မူခဲ့ပါတယ်။သာပရိစ္ဆသမုပ္ပါဒ်တရားများနဲ့အာရတင်းတင်းကျဉ်းနှံမှုမရှိကြဘဲနဲ့ခန္ဓာပရိစ္ဆသမုပ္ပါဒ်ဖြစ်အောင်ကြိုးစားဖို့ကိုလည်းပဲမကုတ်ဆရာတော်ဘုရားကြီးကအထက်တခါခါတိုက်တွန်းပေးတော်မူခဲ့ပါတယ်။ဒါကြောင့်ယနေ့လည်းပဲကျေးဇူးတော်ရှင်ကမပန္တိတမကုတ်ဆရာတော်ဘုရားကြီးသွားထားတဲ့လမ်းကြောင်းအတိုင်းဥပနိတရားယူပြီးတော့မိညာပြုပြီးတော့ဘုန်းကြီးများတို့တွင်ချောင်းနှံကြရတာဖြစ်တဲ့အတွက်အားလုံးသောယောဂီအပေါင်းတော်ကောင်းတို့ကိုလည်းပဲဘုန်းကြီးများအနေနဲ့ပဋိစ္စသမုပ္ပါဒ်တရားကိုခဏစတင်ပြီးတော့ဟောပြပေးမှာဖြစ်ပါတယ်။ဒီတော့ပဋိစ္စသမုပ္ပါဒ်တရားကိုအများအားဖြင့်နားလည်ထားတာကပဋိစ္စသမုပ္ပါဒ်ကိုသင်တန်းလို့ဒီလိုနားလည်ထားကြ။အမှန်ကတော့သင်တန်းမဟုတ်ပါဘူး။တကယ်ကမိမိတို့ရဲ့တန်တာမှာခန္ဓာဖြစ်စဉ်ကိုသိအောင်ဟောပြပေးတဲ့တရားဖြစ်ပါတယ်။ဘာဖြစ်စဉ်လဲတော့ခန္ဓာဖြစ်စဉ်ကိုသိအောင်ဟောပြပေးတဲ့တရားဖြစ်ပါတယ်။ဘာဖြစ်လို့ခန္ဓာဖြစ်စဉ်ကိုသိအောင်ဟောပြပေးရသလဲဆိုရင်ခန္ဓာစိတ်ကိုမှမသိဘူးဆိုရင်နံပါတ်၁ကတရားရှုမှတ်လို့မရဘူး။ဘာမရတော့ခန္ဓာစိတ်ကိုမှမသိရင်တရားရှုမှတ်လို့မရဘူးအများအားဖြင့်ခန္ဓာစိတ်နဲ့ခန္ဓာတုသိမ့်မကွဲကြဘူး ခန္ဓာတုဆိုတာကပညာခန္ဓာခန္ဓာစိတ်ကပရမတ်ခန္ဓာခန္ဓာတုကဘာခန္ဓာတော့ခန္ဓာစိတ်ကပရမတ်ခန္ဓာပညာခန္ဓာကိုဆိုတာကပြောလို့ရအောင်ခေါ်လို့ရအောင်နာမည်အပြင်သတ်မှတ်ပေးထားတာမရှိဘူးလားတော့ရှိတော့ရှိတယ်ဒါပေမဲ့ပြောခန္ဓာသဘောခန္ဓာမဟုတ်ပါဘူးသဘောခန္ဓာကပရမတ်ခန္ဓာသဘောခန္ဓာကဘာခန္ဓာတော့ပရမခန္ဓာသရယခုလိုဝိပဿနာတရားရှုမှတ်ရမယ်ရှုကံခန္ဓာပေါ့နော်ပညာခန္ဓာကပြောခန္ဓာပရမခန္ဓာကသဘောခန္ဓာတရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်များသည်အပြောခန္ဓာကြည့်ပြီးတော့တရားရှုလို့မရဘူးသဘောခန္ဓာကိုကြည့်ပြီးတော့တရားရှုမှတ်ရမှာဖြစ်ပါတယ်ဒါကြောင့်မလို့ခန္ဓာစိတ်ခန္ဓာမှန်မသိဘဲနဲ့တရားရှုမှတ်လို့မရသည့်အတွေ့တရားရှုမှတ်လို့ရအောင်ခန္ဓာစိတ်ခန္ဓာမှန်ကိုရှင်းပြပေးတဲ့တရားသည်ပဋိစ္စသမုပ္ပါတရားနောက်တစ်ခါကျတော့ဒီမိရောယတဏ္ဍာမှာဘဝများစွာတဏ္ဍာကပါလာခဲ့တဲ့ဒိဋ္ဌိတရားရှိတယ်အဲ့ဒီဒိဋ္ဌိတရားပပေရှင်းနိုင်မှုဆိုလို့ရှိရင်လည်းပဲအဲ့ဒီပုဂ္ဂိုလ်မညာပညာရပါမလားမရပါဘူးဗျာဒိဋ္ဌိတရားခံနေမယ်ဆိုရင်မညာပညာမရနိုင်ဘူးဘာဖြစ်လို့လဲဆိုတော့ဒိဋ္ဌိဆိုတာကအမြင်မှဒိဋ္ဌိသရပါတရားတော့ဒိဋ္ဌိသရကအမြင်မှအမြင်မှဝိပဿနာတရားသရကတမ္မာဒိဋ္ဌိအမြင်မှတမ္မာဒိဋ္ဌိအမြင်မှအဲဒီတော့ဒိဋ္ဌိရဲ့တမ္မာဒိဋ္ဌိရဲ့ဒီလိုနှစ်ခုရှင်းထားပေါ့ဒိဋ္ဌိသရကဘုန်းကြီးတို့စကားပြည့်စုံပြောရင်တော့မိစ္ဆာဒိဋ္ဌိပေါ့တမ္မာဒိဋ္ဌိနဲ့သကလုံးသွားပြီးတော့တူအောင်အပြည့်အစုံပြောမယ်ဆိုရင်မိစ္ဆာဒိဋ္ဌိမိစ္ဆာသရကမှားတာဒိဋ္ဌိကအမြင်နှစ်ခုပေါင်းလိုက်တော့မှားသောအမြင်အမြင်မှားတမ္မာဒိဋ္ဌိကအမြင်မှန်အမြင်မှန်ဒီဝိပဿနာဉာဏ်အရိဝိပဿနာဉာဏ်ရည်တန်ရင်မဉာဏ်မဉာဏ်မှရည်တန်ရင်မဉာဏ်မှတကဘုံဉာဏ်ကိုအနန္တရတ္တိနဲ့ကျေစုပြုပြီးအဲ့ဒီမဉ္ဇဉ်တွေဖွဉ္ဇဏကဖွဉ္ဇဏတွေကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတဲ့တရားတွေဖြစ်တယ်။အဲ့ဒါကြောင့်မလို့ဝိပဿနာဉာဏ်ရအောင်အားထုတ်ရမယ်။ဝိပဿနာဉာဏ်ရမှမဉ္ဇဉ်ဖွဉ္ဇဏရမယ်။မဉ္ဇဉ်ဖွဉ္ဇဏရမှနိဗ္ဗာန်မြင်မယ်။ဝိပဿနာဉာဏ်သရအမြင်မှန်အမြင်မှန်ဒီအမြင်မှားကိုပယ်သနိုင်မှအမြင်မှန်ရ။အမြင်မှားကိုမပယ်သနိုင်ရင်အမြင်မှန်မရဘူး။ဒါကြောင့်ဒိဋ္ဌိကအမြင်မှဝိပဿနာကအမြင်မှန်ဒိဋ္ဌိကအမြင်မှဝိပဿနာကအမြင်မှန်အဲ့ဒီအမြင်မှန်ရဖို့အတွက်အမြင်မှားကိုပယ်တတ်ပြရမယ်အမြင်မှန်ရဖို့အတွက်အမြင်မှားကိုပယ်တတ်ပြရမယ်ဒါကြောင့်ဒိဋ္ဌိကိုပယ်တတ်ပြီးမှဝိပဿနာဉာဏ်ဖြစ်တယ်ဒိဋ္ဌိကိုပယ်တတ်ပြီးမှဝိပဿနာဉာဏ်ဖြစ်တဲ့အတွက်ဝိပဿနာဉာဏ်ရှိမှုနောက်ထာဒိဋ္ဌိရှိမှုရှိဒိဋ္ဌိခွာမှုရှိထားပါလို့မဟုတ်ဆရာတော်ဘုရားကြီးကမဟုတ်ခဲ့ဘူးလားဟုတ်ခဲ့ဝိပဿနာရှိမှုနောက်ထာဒိဋ္ဌိခွာမှုရှိထားနော်ဒိဋ္ဌိခွာမှုရှိထားဒီနေရာမှာဒိဋ္ဌိခွာမှုရှိထားဆိုတဲ့ရှိထားရမယ်ဒိဋ္ဌိခွာမှုကညာတပရိညာအသိနဲ့ဒိဋ္ဌိခွာတာကိုပြောတာပါနော်အတိတန်းမှာဒိဋ္ဌိအမြင်လေးစဉ်းသွားအောင်ကြိုးစားတာကိုပြောတာပါဒါကိုဒိဋ္ဌိခွာမှုရှိတာလို့ခေါ်တယ်။ညာတပရိညာအတိနဲ့သာတိတရားနာတိဘုဒ္ဓတအတိအရိအတိနဲ့ဒိဋ္ဌိခွာမှုပရမသောခွာပြရမယ်။အဲ့လိုခွာပြီးတဲ့အခါကျတော့မှတိရဏပရိညာနဲ့ဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားပြရမယ်။ဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားတာကျတော့ဗာပရိညာတော့တိရဏပရိညာတိရဏပရိညာသရဝိပဿနာဉာဏ်အဲ့ဒီတော့တိရဏပရိညာနဲ့ဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားတဲ့အခါကျတော့အဲ့ဒီတိရဏပရိညာနဲ့ကောဝိပဿနာတိရဏပရိညာဆိုတဲ့ဝိပဿနာဉာဏ်နဲ့ကောဒိဋ္ဌိမကွာဘူးလားကွာလားလို့မေးတော့ကွာပါတယ်ဒါပေမဲ့အဲ့ဒီကွာခြင်းကြတော့ကိုယ်ကခွာနေရတဲ့ကွာခြင်းမျိုးမဟုတ်တော့နော်ကိုယ်ကခွာရမှာကညာတာပရိညာတရားနာပြီးတော့ဒိဋ္ဌိခွာဒါကကိုယ်ကခွာပြရမယ်အလို့ ေတနာပရိညာဝိပဿနာရှုနေတဲ့ကာလကြတော့ဒိဋ္ဌိကိုတမင်းကလိုက်ခွာနေစရာမလိုတော့ဘူးအဲ့ဒါကြတော့ဓမ္မကခွာပြီးသွားမှာဘလူကခွာပြီးသွားမလဲဓမ္မကခွာပြီးသွားမယ်ဓမ္မဆိုတာကဝိပဿနာဉာဏ်ကိုဆိုလိုတာအဲ့ဒီတော့ဝိပဿနာဉာဏ်ကဒိဋ္ဌိကိုခွာပြီးသွားမယ်ကိုကခွာရမှာမဟုတ်ဘူးကိုကခွာရမှာကညာတပရိညာနဲ့ခွာဒိဋ္ဌိကဒိဋ္ဌိကိုတိရဏပရိညာဆင်းကြတော့ကိုကခွာရမှာမဟုတ်ဘူးဓမ္မကခွာပြီးသွားမယ်အဲ့ဒီအချိန်ကြတော့ဝိပဿနာဖြစ်တာနဲ့ဒိဋ္ဌိခွာတာနဲ့တပြိုင်နက်ဖြစ်သွားတယ်ဒါလေးတော့သိသိချာချာမှတ်ပါတော့ညာတာပရိညာတုံးကဝိပဿနာမရှုရသေးဘူးဒါပေမဲ့ဒိဋ္ဌိတော့ခွာလိုက်ပြီအသိထဲမှာဒိဋ္ဌိခွာလိုက်ပြီညာတာပရိညာအသိနဲ့ဒိဋ္ဌိခွာလိုက်တယ်တိရဏပရိညာကြတော့ဓမ္မကခွာတယ်အဲ့ဒီခွာတာကြတော့ဝိပဿနာရှုတာနဲ့ဒိဋ္ဌိခွာတာနဲ့ရှင်းတော့လို့မရှိတော့တပြိုင်တည်းဖြစ်သွားတယ်နော်ညာတာပရိညာနဲ့ဒိဋ္ဌိခွာတော့ကဒိဋ္ဌိခွာတာကအရင်ဟုတ်တယ်မလားအဲ့ဒီအချိန်မှာဝိပဿနာဖြစ်ပြီလားမဖြစ်သေးဘူးဝိပဿနာမဖြစ်သေးဘူးတိရဏပရိညာအစဉ်ကြတော့ဝိပဿနာလည်းဖြစ်ပြီးဒိဋ္ဌိလည်းခွာပြီ။အဲ့ဒီဒိဋ္ဌိခွာတာကြတော့ဝိပဿနာနဲ့ရှင်းစင်နောက်စင်လားအတူတူလား?မခွာပါဘူး။အတူတူခွာတာ။ဝိပဿနာဉာဏ်လေးတစ်ချိန်ဖြစ်ရင်ဒိဋ္ဌိလေးတစ်ချိန်ခွာတယ်။ဝိပဿနာဉာဏ်နှစ်ချိန်ဖြစ်ရင်ဒိဋ္ဌိနှစ်ချိန်ခွာတယ်။ဒိဋ္ဌိနှစ်ချိန်ခွာတယ်။အဲ့ဒီအချိန်ကျတော့သူကလုပ်ငန်းခွင့်ဝင်ပြီဆိုတော့ဒိဋ္ဌိခွာတဲ့လုပ်ငန်းကိုလက်တွေ့လုပ်တဲ့လုပ်ငန်းပေါ့နော်အဲ့ဒီလက်တွေ့လုပ်တဲ့လုပ်ငန်းမှာဝိပဿနာလုပ်ငန်းကိုလက်တွေ့လုပ်ပေးရတယ်ဝိပဿနာလုပ်ငန်းလက်တွေ့လုပ်ရင်လည်းဒိဋ္ဌိခွာတဲ့အလုပ်ကိုလည်းလက်တွေ့လုပ်ပြီးသားဖြစ်သွားတယ်အဲ့ဒီတော့ဝိပဿနာတစ်ချိန်ဝိပဿနာညာတစ်ချိန်ဖြစ်ရင်ဒိဋ္ဌိတစ်ချိန်ခွာတယ်နောက်တစ်ခါဝိပဿနာညာတစ်ချိန်ထပ်ဖြစ်ရင်ဒိဋ္ဌိတစ်ချိန်ခွာတယ်အဲ့ဒီလိုနည်းနဲ့ဝိပဿနာဉာဏ်ကလေးတွေထက်ကထက်ကထက်ကထက်ကဖြစ်လာတဲ့အခါကျတော့ဒိဋ္ဌိဆိုတဲ့မှားသောအသိလေးကလည်းမိမိတို့ရဲ့တန်တန်မှတစ်ဖြည်းဖြည်းနဲ့ကွာလိုက်ဝိပဿနာဉာဏ်လေးဖြစ်လိုက်တစ်ချိန်ကွာလိုက်ဝိပဿနာဉာဏ်လေးဖြစ်လိုက်တစ်ချိန်ကွာလိုက်ဝိပဿနာဉာဏ်မဖြစ်တဲ့အချိန်မှပြန်ရောက်လာလိုက်ဝိပဿနာဉာဏ်လေးဖြစ်တဲ့အချိန်မှကွာသွားလိုက်အဲ့ဒီလိုနဲ့ကြွားကြွားသွားတဲ့အခါကျတော့တဖြည်းဖြည်းဒိဋ္ဌိကလေးကပါပါပါပါပြီးတော့လိုက်လာနော်သောသောတုံးကလိုဒုတဲ့ဒဲနဲ့အင်းနဲ့အားနဲ့မရှိတော့တဖြည်းဖြည်းနဲ့ကြွားလာအဲ့ဒီလိုကြွားလာတာကနော်မိမိတို့ရဲ့အသိထဲမှာဝိပဿနာဉာဏ်အသိကလေးဝင်လာတာနဲ့ဒိဋ္ဌိအသိကလေးကသင်သွားတယ်ဒိဋ္ဌိအမြင်ကလေးဝင်လာမဲ့အချိန်မှာဝိပဿနာဉာဏ်ကလေးကစားထိုးပြီးတော့ဝင်လာဝိပဿနာဉာဏ်လေးစားထိုးဝင်လာတဲ့အချိန်မှာဒိဋ္ဌိမြင်ကလေးကွာသွားတယ်ဒိဋ္ဌိမြင်ကလေးကွာသွားတယ်ဆိုတာဒိဋ္ဌိမဖြစ်ဘူးပေါ့နော်ဝိပဿနာဉာဏ်လေးဖြစ်တဲ့အချိန်မှာဒိဋ္ဌိဖြစ်သလားဒိဋ္ဌိမဖြစ်ဘူးအဲ့ဒီလိုဒိဋ္ဌိမဖြစ်တဲ့အချိန်ကလေးကပရမတ်တစ်ချိန်မဖြစ်နောက်တစ်ချိန်မဖြစ်နောက်တစ်ချိန်မဖြစ်အဖြစ်တဲ့အချိန်တွေကများလာတဲ့အခါကျတော့အဖြစ်တွေနည်းလာတဲ့အခါမှာမိမိတို့ရဲ့စိတ်ထဲမှာလည်းဒိဋ္ဌိနဲ့ပတ်သက်တဲ့စွဲလမ်းတွေမရှိတော့နည်းနည်းကင်းလာ။ဒိဋ္ဌိနဲ့ပတ်သက်တဲ့စွဲလမ်းတွေနည်းနည်းလေးကင်းလာနော်။နည်းနည်းကင်းလာတယ်။နည်းနည်းကင်းရကနေများများကင်းလာတယ်။ဝိပဿနာဉာဏ်ကတစ်ဖက်ကအာကောင်းလာလေ။ဒိဋ္ဌိအမြင်ကယော့ယော့ယော့ယော့သွားလေ။ဝိပဿနာဉာဏ်အမြင်ကအာကောင်းလာလေ။ဒိဋ္ဌိအမြင်ကယော့ယော့ယော့ယော့သွားလေ။အဲ့ဒီလိုနဲ့ဝိပဿနာဉာဏ်အမြင်ကရင့်တန်လာလို့ယာနှုံးပြည့်ဖြစ်သွားတဲ့အခါမှာဝိပဿနာဉာဏ်ကနေပြီးတော့လောကုတ္တရာမဉဏ်ကူးသွားတယ်။ပန်ကတော့ဝိပဿနာဉာဏ်ကလေးချုပ်ပြီးတော့လောကုတ္တရာမဉဏ်လေးအသက်ပေါ်လာတာပြောတာပေါ့နော်။အဲ့ဒီလိုပေါ်လာတဲ့အချိန်ကျတော့ဟောဒိဋ္ဌိကလုံးဝမဖြစ်တော့။အဲ့ဉာဏ်ရတဲ့အချိန်မှာဒိဋ္ဌိလုံးဝမဖြစ်တော့။သောသောတုံးကဝိပဿနာဉာဏ်ကတော့ဒိဋ္ဌိဖြစ်သေးတယ်။ဘယ်လိုဖြစ်တယ်လဲဆိုတော့မဉ္ဇဏ်မရှိတဲ့အချိန်မှသူဒိဋ္ဌိရောက်လာ။မဉ္ဇဏ်မရှိတဲ့အချိန်မှဒိဋ္ဌိရောက်လာ။မဉ္ဇဏ်လေးဝင်လာတဲ့အချိန်မှဒိဋ္ဌိလေးကွာသွားတယ်။မဉ္ဇဏ်လေးမရှိတဲ့အချိန်မှဒိဋ္ဌိလေးရောက်လာတယ်။အဲဒီလိုနည်းနဲ့တဖြည်းဖြည်းနဲ့ပရမအချိန်ပြည့်ရှိနေရာကနေပြီးတော့နည်းနည်းလေး နော်အဖြစ်တဲ့အချိန်ဒီလိုလေးတွေဖြစ်လာတယ်အဲ့ဒီလိုလေးတွေမဖြစ်တဲ့အချိန်လေးတွေပေါ်ပေါ်လာတော့ကြာလာတဲ့အခါကျတော့အဖြစ်ကျဲလာဝိပဿနာဉာဏ်ကသိများလာတော့အချိန်တွေများလာတော့ဒီလိုဖြစ်တဲ့အချိန်ကလည်းအချိန်တွေနဲ့နဲ့နဲ့နဲ့နဲ့နဲ့လာအဲ့ဒီလိုအချိန်ကလေးတွေနဲ့လာတာဖြစ်ကျဲလာတယ်ဖြစ်ကျဲရကနေပြီးတော့ဝိပဿနာဉာဏ်ချိန်ပြည့်လဲဖြစ်ကုန်တတိယမြင်ကလည်းလုံးဝကင်းစင်သွားတယ်။အဲ့ဒီအချိန်ကသောတာပတိမညာရသွားတဲ့အချိန်ပဲ။နော်။အဲ့ဒီတော့ဒိဋ္ဌိဆိုတဲ့အမြင်မှနဲ့ဝိပဿနာဆိုတဲ့အမြင်မှန်နဲ့အဲ့ဒီနှစ်ခုဒီနေရာမှာဘုန်းကြီးတို့ဒကာရမတွေသိတတ်ရမှာပဲ။ဟုတ်တယ်မလား။ဒိဋ္ဌိဆိုတာကအမြင်မှဝိပဿနာဉာဏ်ဆိုတာကအမြင်မှန်။ဒိဋ္ဌိဆိုတဲ့အမြင်မှလေးကင်းသွားအောင်ဘာနဲ့တိုက်ထုတ်ပြရမှာတော့။ဝိပဿနာဉာဏ်နဲ့တိုက်ထုတ်ပြရမှာပဲ။ဝိပဿနာဉာဏ်ဘလုံးနည်းနဲ့တိုက်ထုတ်မလဲဝိပဿနာဉာဏ်လေးတွေများများပေါ်အောင်ကြိုးစားပြီးတော့တိုက်ထုတ်ပြရအဲဒီတော့မိမိရဲ့တဏ္ဍာမှာတရားထိုင်တဲ့တဏ္ဍာရီတရားထိုင်ပြီးမှဝိပဿနာဉာဏ်ဆိုတာက5မိနစ်လည်းဖြစ်ချင်မှဖြစ်မယ်10မိနစ်လည်းဖြစ်ချင်မှဖြစ်မယ်တချို့တချို့ယောဂီတွေတဏ္ဍာရီတရားထိုင်သွားပြီးမှတစ်ချိန်မှဝိပဿနာဉာဏ်မဖြစ်ဘဲနဲ့တစ်ချိန်မှဖြစ်ပြမမြင်ဘဲနဲ့တမာရီ၄လောက်နဲ့လည်းပြီးသွားတဲ့အခါတွေလည်းရှိချင်ရှိတာပဲနော်အဲဒီလိုရှိရကနေပြီးတော့ဝိပဿနာဉာဏ်လေးတွေဖြစ်အောင်လုပ်လာတယ်။ဖြစ်အောင်လုပ်လာတဲ့အခါမှာဝိပဿနာဉာဏ်လေးတွေဖြစ်တယ်။ဖြစ်ပြက်ကလေးတွေမြင်တယ်။ဖြစ်ပြက်မြင်ပေမဲ့လို့လည်းပဲမြင်ကားစားမှအချိန်ပြည့်မမြင်နိုင်သေးဘူး။အချိန်မြင်တယ်။နောက်ကြာကိလေသာလေးတွေကြာထုတ်သွားတယ်။နောက်တစ်ခါတစ်ချိန်မြင်တယ်။ကိလေသာလေးတွေကြာထုတ်သွားတယ်။အဲ့ဒါကိုဖြစ်ပြက်ကျဲကျဲမြင်တယ်လို့ခေါ်တယ်နော်။ဖြစ်ပြက်ကျဲကျဲမြင်တယ်ပေါ့။အမ5မိနစ်လောက်ကြာမှဝိပဿနာဉာဏ်လေးတစ်ခါပေါ်ခြင်းပေါ်မယ်ဝိပဿနာဉာဏ်ဆိုတာဖြစ်ပြမြင်တဲ့ဉာဏ်ပေါ့5မိနစ်လောက်ကြာမှတစ်ခါပေါ်ခြင်းပေါ်မယ်10မိနစ်လောက်ကြာမှတစ်ခါပေါ်ခြင်းပေါ်မယ်အနာယဝလောက်ကြာမှတစ်ခါပေါ်ခြင်းပေါ်မယ်အဲ့ဒီလိုဖြစ်ကျဲတာကိုဘယ်လိုခေါ်တော့ဖြစ်ပြကျဲကျဲမြင်တယ်နော်ဖြစ်ပြကျဲကျဲမြင်တယ်ဖြစ်ပြကျဲကျဲမြင်ရကနေပြီးတော့ဘယ်လိုလုပ်ရမလဲဖြစ်ပြစိတ်စိတ်မြင်အောင်လုပ်ယူပါဖြစ်ပြစိတ်စိတ်မြင်အောင်လုပ်ယူတယ်ဆိုတာအချိန်တော်များများဝိပဿနာဉာဏ်လေးတွေဖြစ်လာအောင်ကြိုးစားယူတာပရမတော်ဝိပဿနာဖြစ်ပြက်ကလေးကတစ်ချိန်လောက်မြင်လိုက်တစ်ခါလောက်မြင်လိုက်တစ်ခါလောက်မြင်လိုက်အဲ့ဒါလိုမြင်ရကနေပြီးတော့ဖြစ်ပြက်တွေခံများများမြင်လာဖြစ်ပြက်တွေခံများများမြင်လာတာကိုဖြစ်ပြက်စိတ်တယ်လို့ခေါ်တာအဲ့ဒါလိုဖြစ်ပြက်တွေခံများများမြင်ရကနေပြီးတော့ဘယ်ချိန်ပဲကြည့်လိုက်ကြည့်လိုက်ခန္ဓာကိုယ်ဉာဏ်စိုက်ပြီးတော့ကြည့်လိုက်တိုင်းကြည့်လိုက်တိုင်းဖြစ်ပြက်ကိုတန်ငနဲ့တန်ငနဲ့တန်ငနဲ့ပဲမြင်တော့တယ်အဲ့ဒါလိုစိတ်စိတ်ကလေးမြင်လာရကနေပြီးတော့အများအားမြင်လာရင်ဖြစ်ပြက်ဖြိုင်ပြန်မြင်တယ်လို့ခေါ်နော်အဲ့ဒီလိုဖြစ်ပြက်ဖြိုင်ပြန်မြင်လာတဲ့အချိန်ကျတော့အမြင်မှန်ဆိုတဲ့တဏ္ဍာဒိဋ္ဌိကလေးတွေအစားထုတ်နေရဝင်ယူလိုက်နိုင်တဲ့အခါမှာအမြင်မှားဆိုတဲ့ဒိဋ္ဌိတရားကယော့ယော့ယော့ယော့သွားအဲ့ဒီလိုယော့ယော့ကနေပြီးတော့အဖြစ်နေသွားတယ်ဖြစ်နေရကနေဖြစ်ကျဲသွားတယ်ပေါ့ဟုတ်လားတစ်ဖက်ကဖြစ်ပြက်ကစိတ်တယ်လို့သူကတစ်ဖက်ကဒိဋ္ဌိကဖြစ်ကျဲသွားတယ်အဲ့ဒီလိုကျဲသွားရကနေလုံးဝမဖြစ်တော့ဒိဋ္ဌိဆိုတဲ့မြင်မှလုံးဝမရှိတော့ဘူးအမြဲတမ်းပဲချိန်ပဲကြည်လိုက်ကြည်လိုက်အမြင်မှန်နေဒီပဲရတယ်အဲ့ဒီအချိန်ဟာဒိဋ္ဌိကင်းစင်တဲ့အချိန်ပါပဲနော်အဲ့ဒီတော့ဒိဋ္ဌိကင်းစင်မှုအတွေ့ပရိစ္ဆသမုပ္ပါတရားကိုဟောကြားပေးရတယ်ပရိစ္ဆသမုပ္ပါတရားကိုနာကြားပေးရဒီတော့ပရိစ္ဆသမုပ္ပါတရားဟောကြားနာကြားခြင်းရဲ့ရနိုင်တဲ့အကျိုးသည်အဓိကအကျိုးက2ချက်နံပါတ်1ကဝိပဿနာရှုနိုင်ဖို့နံပါတ်1ကဒိဋ္ဌိစင်ဖို့နော်နံပါတ်1ကဘာလို့ဝိပဿနာရှုနိုင်ဖို့နံပါတ်2ကအဲ့ဒီအတွက်ပရိစ္ဆသမုပ္ပါဒ်တရားကလေးတွေဟောကြားပေးရတယ်နာကြားပေးရတယ်ဒါဟာတကက်ဝိပဿနာအလုပ်အတွက်အရေးတကြီးအခြေခံဖြစ်တဲ့တရားတွေဟောကြားပေးတာမဟုတ်လို့သင်တန်းလို့ဒီလိုသဘောမထားရဘူးနော်အဲ့ဒီတော့ဘုန်းကြီးတို့မောဂဝိပဿနာတရားစကားပွဲတွေမှာအဲ့ဒီသင်္ဍန်းဆိုတဲ့စကားကြီးကအတော်ကိုအနှောက်အယှက်ဖြစ်သင်္ဍန်းဆိုတဲ့စကားကဘာပြောတာတော့ဆိုတော့ဘုန်းကြီးတို့တရားဓမ္မတွေသင်္ဍန်းနေတက်ဖူးတာပဲသင်္ဍန်းသွားတက်တယ်တနာရီဆိုတနာရီနှစ်နာရီဆိုနှစ်နာရီသင်္ဍန်းတက်တယ်တက်ပြီးတဲ့အခါကျတော့သင်္ဍန်းကသင်္ဍန်းဖြုတ်လိုက်တာနဲ့တပြိုင်တည်းအချောင်းဖြုတ်တယ်လို့ပဲရုပ်စီရုပ်စီရုပ်စီနဲ့စကားတွေပြောပြောနဲ့ပြန်လာကြတာမဟုတ်လားဒါသင်္ဍန်းရဲ့သဘောထားနော်အခုကသင်္ဍန်းမဟုတ်ဘူးဒါတရားစကားသင်္ဍန်းမဟုတ်တဲ့အတွက်ဓမ္မယုံထဲမှာတရားထိုင်တော့ဓမ္မယုံထဲမှာတရားနာတော့တော့ညင်ညင်သက်သက်ကလေးနေမယ်အပြင်ပြန်ရောက်လိုက်တာနဲ့ဒီပဲနဲ့ရုပ်စီရုပ်စီစကားတွေပြောပြောဆွညာဆွညာဒီလိုလုံးလုံးမရဘူးနော်ဒီလိုလုံးလုံးမရဘူးအခုလူများတော့ အတော်ကိုသတိထားရမယ့်သဘောမှရှိတယ်။ယောဂီနဲ့ရင်တော့ကိစ္စမရှိဘူး။ယောဂီများတဲ့အခါကျတော့ဒါတွေကအထုတလဲကိုကြက်ကြက်မတ်မတ်လုံးမအစဉ်ပြေမဲ့သဘောရှိတယ်။အဲ့ဒီတော့သင်္ဍမဟုတ်တဲ့အတွက်နော်ဓမ္မယုံနဲ့ဝင်လာတဲ့အခါမှာလည်းပဲသင်္ဍဝင်လာတဲ့သဘောမျိုးသဘောမထားရဘူး။ဓမ္မယုံနဲ့ကပြန်ထွက်သွားတဲ့အခါမှာလည်းသင်္ဍကပြန်တဲ့သဘောမျိုးသဘောမထားရဘူး။တရားဓမ္မတွေ။ဟုတ်တယ်မဟုတ်လား။အဲ့ဒီတော့ဓမ္မယုံနဲ့ဝင်လာကြတဲ့ကဟိုကိုအဆောင်ကနေစထွက်လာကြတဲ့ကသူနဲ့စကားပြောကိုနဲ့စကားပြောဒီလိုလို့တော့မရဘူးနော်ကိုအဆောင်ကနေစထွက်လာကြတဲ့ကတရားအပေါ်မှာအယုံဆိုင်ပြီးတော့ယူစရာရှိတဲ့ပစ္စည်းကလေးတွေယူလာမျက်လွာလေးချပြီးတော့ဖြည်းဖြည်းချင်းဖြည်းဖြည်းချင်းကြွာလန်းလာဖို့လိုပါတယ်ဓမ္မယုံနဲ့ကပြန်ချွတ်သွားတဲ့အခါကျတော့လေခန္ဓာကိစ္စခန္ဓာကိစ္စဆိုတာပေါ်ပါခန္ဓာကိစ္စပြောတာပါကျန်တဲ့ကိစ္စကဒီလောက်ရည်ရည်ကြီးမလိုပါဘူးခန္ဓာကိစ္စဘောပါခန္ဓာကိစ္စကတော့ဒါတော့ရေးရည်ကြီးဖြစ်ခြင်းလည်းဖြစ်မှာပေါ့ဟုတ်လားကျန်တဲ့ကိစ္စကဒီလောက်ရေးရည်ကြီးမလို့တဲ့အတွက်တုတ်တုတ်တုတ်တုတ်တုတ်တုတ်ပြာပြာနဲ့ပြန်စရာမလိုဘူးဘေးစည်စည်နဲ့နော်မျက်လွာလေးချစကားမပြောဘဲနဲ့ကိုယ်သွားရမယ့်လမ်းကြောင်းပေါ်မှာအယုံဆိုင်ပြီးတော့ဘုန်းကြီးတို့ဥပမာအဖြစ်ပြောကြပါစို့ဆိုလို့ရှိရင်စာရီထဲမှာဥပမာထားတာဥပမာပေးထားတာကတော့ဒကာအစီတောက်ထားတဲ့ဂလုံကဲ့သို့လို့ဒီလိုဥပမာပေးထားတယ်နော်ဒကာအစီတောက်ထားတဲ့ဂလုံဆိုတော့ဒကာတို့ဂလုံတို့ဆိုတာကမြင်မှုတာလည်းမဟုတ်တော့ခဏထားတားကောင်တမင်ကောင်လေးတွေစားထားတဲ့ကြားတို့ခြင်သေးတို့ကဲ့သို့ဒီလိုပြောလို့ရပါတယ်ဒါတားကောင်တမင်ကောင်လေးတွေကိုအာရပါရစားပြီးတဲ့အခါကျတော့ခြင်သေးတို့ကြားတို့ဟာစောစောတုန်းကဟိန်လန်ဟောက်လိုက်ပြေးလိုက်သွားလိုက်မမထန်တန်နေရှိနေပေမဲ့လို့သူတို့စားကျင်တဲ့တားကောင်သမင်ကောင်လေးတွေစားပြီးသွားတဲ့အခါမှာဖိနှာဟောက်တာသက်သက်လက်လက်လှုပ်ရှားတာမရှိတော့နော်ငြိမ်ပြီးတော့တင်းတိမ်သွားတာကိုသူတို့စိတ်ထဲမှာစားကျင်တဲ့စားကလေးစားလိုက်ရတော့တင်းတိမ်သွားတယ်တင်းတိမ်သွားတဲ့အခါအေးအေးဆေးဆေးပဲဘာကူမှဂယုံမဆိုင်တော့ပဲနဲ့အေးဆေးဆေးပဲနေသွားတော့တယ်လို့ဒီလိုပဲဘုန်းကြီးတို့တရားဓမ္မတွေလည်းပဲတရားအာယုံပေါ်မှာအာယုံကြပြီးတော့တရားနာတယ်တရားထိုင်တယ်အဲ့ဒီပုံမှာတင့်တိမ်ပြီးတော့နော်အဲ့ဒီပုံမှာတင့်တိမ်ပြီးတော့တရားအစီကိုတောက်ထားတဲ့ပုံကောင်များဖြစ်တဲ့အတွက်မိမိစိတ်ထဲမှာတင့်တိမ်မှုတွေကျဉ်းနှံ့မှုတွေဖြစ်ပြီးတော့အဲ့ဒါလေးကိုပြန်အာယုံပြုတ်ပြီးတော့အေးအေးဆေးဆေးလေးပြန်ကြွားဖို့လိုပါတယ်ဓမ္မယုံထဲမှာနာထားတဲ့တရားဓမ္မယုံထဲမှာပြစ်ချထားခဲ့ပြီးတော့ပြန်ခြင်းတို့ပြန်လို့မရဘူးဓမ္မယုံထဲမှာထိုင်ထားတဲ့တရားဓမ္မယုံထဲမှာပြစ်ချထားခဲ့ပြီးတော့ပြန်ကျင်တယ်လို့ပြန်လို့မရဘူးဒီလိုမဟုတ်လားအခုနောက်တော့ကသားကောင်သမီးကောင်ကလေးတွေစားပြီးလို့အဲ့ဒီအပေါ်မှာစမြုပ်ပြန်ပြီးတော့အာယုံပြုတ်ပြီးတော့အေးစစ်စစ်ငြိမ်သွားတယ်လို့ငကားအစီကိုတောက်ထားတဲ့ကလောင်သည်အဲ့ဒီအင်မတန်အရသာရှိတဲ့ငကားအစီကိုတောက်ပြီးသွားတဲ့အခါမှာအဲ့ဒီအပေါ်မှာအာယုံပြုတ်ပြီးတော့ကြည်ကြည်နက်နက်ကလေးနေသွားတယ်လို့ဒဂရမတွေကလည်းပဲတရားနာတယ်တရားထိုင်တယ်ပြီးတဲ့အခါကျတော့တရားရဲ့အရသာအပေါ်မှာအာယုံပြုတ်ပြီးတော့ကြည်ကျင်နက်နက်လေးနဲ့အေးအေးဆေးဆေးလေးနော်တရားရဲ့အဘာဝလေးတွေနှလုံးသွင်းပြီးတော့ကိုယ့်အဆောင်ကိုအေးဆေးဆေးပြန်ရမှာမလားအဲ့ဒီတော့လူများတော့လည်းနည်းနည်းအနှဲငယ်တော့ရုပ်စရုပ်စီတော့ဖြစ်မယ်သို့တော်လည်းပဲစကားမပြောပါနဲ့ဟိုတည်တည်မကြည့်ပါနဲ့ပေါ့နော်အဲ့ဒီတော့ဓမ္မယုံနဲ့လာတဲ့အခါမှာလက်ကလေးနောက်ပြစ်မိမိဆောင်ကထွက်လာကြတဲ့ကလက်ကလေးနောက်ပြစ်ဘုန်းကြီးတို့ကတော့လက်ပိုက်တဲ့အလုပ်ကိုဘုန်းကြီးတို့သိအာမပေးဘူး။ဘာဖြစ်လို့အာမပေးသလဲလို့ဆိုတော့လက်ပိုက်တာသင်တန်းပဲနော်။သင်တန်းသဘာဝလက်ပိုက်တယ်ဆိုတာအဲလက်ပိုက်တာတို့လက်အုပ်ချတာတို့ဆိုတာဒါသင်တန်းသဘာဝ။တရားရှိမှတဲ့ပုဂ္ဂိုလ်ကလက်အုပ်ချတဲ့လေးတာမရှိဘူး။လက်နောက်ပြစ်တဲ့လေးတာပဲရှိတယ်။အဲဒီတော့သင်တန်းဆိုရင်လည်းလက်အုပ်ချပြီးတော့ဝင်ပေါ့။သင်တန်းဆိုတဲ့သဘောမျိုးဆိုရင်အခုကသင်တန်းမဟုတ်တဲ့အတွက်တရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်များဖြစ်တဲ့အတွက်နော်တရားရှုတဲ့ဆိုတာမလုပ်တာတော့အနာကုညာစိုက်ဟုတ်တယ်မလားခန္ဓာကိုယ်ကိုညာနဲ့ကြည့်တာကိုမလုပ်ခေါ်တော့တောက်သေးချမှတ်နော်တရားရှုတဲ့ဆိုတာမလုပ်တာတော့ခန္ဓာကိုညာစိုက်ခန္ဓာကိုညာနဲ့ကြည့်တာကိုပြောတာမလားအဲ့ဒီတော့ထိုင်နေရင်းနဲ့တရားရှုရင်လည်းမလုပ်မလဲခန္ဓာကိုညာစိုက်စိတ်တရားမရောက်စေနဲ့ဒါပြောတာမလားကျမတတ်ရနေနဲ့တရားရှုမယ်ဆိုရင်လည်းဘယ်လိုလုပ်မလဲမတတ်ရပြီးတော့မိမိစိတ်ကတခြားတစ်ပါးမရောက်ဘဲနဲ့ကိုယ်ခန္ဓာအပေါ်မှာနော်ဆံပြားကနေခြေပြားအထိအဲ့ဒီထဲမှာထူးခြားတဲ့သဘာဝတရားကလေးတွေကိုတစ်ခုချင်းတစ်ခုချင်းစစ်ပြီးတော့ ဒါပုဂ္ဂိုလ်တ attva လားယုံနံလားဒါပုဂ္ဂိုလ်တ attva လားယုံနံလားပုဂ္ဂိုလ်တ attva လို့မြင်ထားတဲ့မြင်နေဖြောက်ယုံနံဆိုတဲ့မြင်သိတဲ့မြင်အောင်စူးစမ်းပြီးတော့ကြည့်တာတရားရှိတာမဟုတ်လားတသလုံးကသိလာခဲ့တာကဘယ်လိုသိထားတော့ပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားမိန်းမဒီလိုသိထားတာနော်တသလုံးကသိလာတဲ့အသိတယ်မဟုတ်လားတသလုံးကသိလာကြတဲ့ကပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားမိန်းမဒုပေါင်ကချေလက်ဒီလိုပဲသိလာခဲ့တာကိုဟုတ်တယ်မလားအခုချိန်ကြတော့အဲ့ဒီအမြင်နဲ့မမြင်ပဲနဲ့တကယ်သဘာဝအမြင်မှမြင်အောင်စူးစမ်းပြီးတော့ကြည့်ပေးနေရတာအဲ့ဒီတော့တကယ်သဘာဝအမြင်မှမြင်အောင်စူးစမ်းပြီးတော့ကြည့်ပေးနေရတာဆိုတော့အမြင်မှန်ဆိုတာကယထာဘုဒ္ဓပေါ့နော်ယထာဘုဒ္ဓဉာဏ်ယထာဘုဒ္ဓဆိုတာအရှိကိုရှိတိုင်းယထာဘုဒ္ဓဆိုတဲ့စကားလုံးကိုဘာသာပြန်ရင်ဘယ်လိုပြန်မလဲအဲ့အရှိကိုရှိတိုင်းဉာဏ်ဆိုတာကကြည့်တာသိတာအရှိကိုရှိတိုင်းသိတာဒီယထာဘုဒ္ဓဉာဏ်ဟုတ်တယ်မလားအရှိကိုအရှိတိုင်းသိတာဒီယထာဘုဒ္ဓဉာဏ်အရှိကဘာတော့ယထာဘုဒ္ဓဟုတ်ပြီလေအရှိကဘာတော့အဲယုံနာပေါ့နော်အကျေပွားလိုက်တော့ခန္ဓာ၅ပါးအကျဉ်းချုပ်လိုက်တော့ယုံနာနဲ့ပါဒါအရှိပဲမလားအရှိသဘောရှိအပျောရှိဒီလိုနှမျိုးရှိတယ်လေအပျောရှိကယောက်ျားမိန်းမနော်သဘောရှိကယုံနာခန္ဓာဟုတ်တယ်မလားအပျောရှိကဘာတော့ယောက်ျားမိန်းမသဘောရှိကယုံနာခန္ဓာတကယ်အရှိသဘောသဘာဝတရားအနေနဲ့တကယ်ကိုရှိတာယုံနာခန္ဓာအဲ့ဒီယုံနာခန္ဓာကိုတကယ်ရှိတဲ့ယုံနာခန္ဓာကိုတကယ်ရှိတဲ့အတိုင်းသိအောင်ကြိုးစားပေးရမှာပဲအဲ့ဒီလိုမသိကြလို့လည်းပဲပုဂ္ဂိုလ်တ attva ငါလို့ထင်ပြီးတော့ဒိဋ္ဌိအမြင်တွေလွှမ်းပြီးတော့တဏှာတရားတွေနဲ့ဥပါဒတရားတွေနဲ့အဲ့ဒီလိုဆွဲလာလိုက်တဲ့အတွက်တဏှာဖြစ်တော့ဥပါဒံဖြစ်ဥပါဒံဖြစ်တော့ကမ္မဘဝတွေမဖြစ်ဘူးလားဖြစ်လားကမ္မဘဝဖြစ်တော့ဟောအနာဂတ်မှာဇာတိတွေမရခဲ့ဘူးလားရခဲ့လားကမ္မဘဝကနေဇာတိကုသလို့သင်္ခါရကနေဝိညာဉ်ကုသတာနဲ့အတူတူပဲလို့မှတ်နော်တစ်ဖက်ကကမ္မဘဝကနေဘယ်ကိုရောက်တော့ကမ္မဘဝကနေဇာတိအော်ကမ္မဘဝဆိုတာတခြားလားသင်္ခါရလားသင်္ခါရဖြစ်တော့ဒီဘက်မှာတခြားလားခန္ဓာ၅ပါးလားသာအတူတူပဲလို့မှတ်ပါတော့။ဟောပြီဒီလိုဆိုတော့တဏှာဥပါဒကံသုံးပါးဝိဇ္ဇာသင်္ခါရအဲ့ဒီလိုကံတွေမြောက်သွားမယ်ဆိုရင်နောက်ဘဝမှာခန္ဓာသိတွေပြန်မရဘူးလားရ။ခန္ဓာသိရတော့ဗာသစ္စာတော့ဒုက္ခသစ္စာရတာပေါ့။အဲ့ဒီလိုနည်းနဲ့ပဲတဏှာလုံးဒုက္ခမျိုးမျိုးမခံစားကြရဘူးလားခံစားကြရ။ဒုက္ခသစ္စာတွေနဲ့မတွေ့ကြရဘူးလားတွေ့ကြရ။တွေ့ကြရတယ်။အဲ့ဒါအရှိကိုအရှိတိုင်းသိကြလို့လားမသိကြလို့လားမသိပါဘူး။အဲ့ဒီမသိတာဘယ်သူကဖုံးကွယ်ထားလို့တော့မသိပါဘူး။အဝိဇ္ဇာကဖုံးကွယ်ထားတော့ရှိကိုရှိတိုင်းမသိဘူးနော်နော်။အရှိကိုရှိတိုင်းသိ권မရဘူးပေါ့။ဟုတ်တယ်မလား။အခုဘုန်းကြီးတို့ဒကာဓမ္မတွေကတရားရှုတယ်ဆိုတာဟာအရှိကိုရှိတိုင်းသိအောင်ကြိုးစားပေးနေတဲ့အလုံး။တရားရှုတယ်ဆိုတာဘာလို့တာတော့အဲ့ဒါကုဏတရားပြန်ကောက်ကုဏစကားပြန်ကောက်မယ်မတ္တယပြီးတော့တရားရှုတယ်ဆိုတာဘာလို့တာတော့မတ္တယရင်းနဲ့ပဲခန္ဓာကိုညာဆိုင်နေတာမလားမတ္တယရင်းနဲ့ခန္ဓာကိုညာဆိုင်မတ္တယရင်းနဲ့ခန္ဓာကိုညာဆိုင်နေတဲ့ယောဂီပုဂ္ဂိုလ်တယောက်သည်နော်စိတ်ကဒီခန္ဓာပေါ်မှာရောက်နေရမှာခန္ဓာကိုရောက်နေရမှာဆိုတော့ဒီချင်းလက်ပိုက်ထားလို့ရပါမလားဒီချင်းလက်ပိုက်ထားရင်စိတ်ကလက်ပေါ်ရောက်နေမယ်အဲ့ဒီတော့လက်ကိုချထားလိုက်ဟုတ်တယ်မလားလက်ကိုချထားလက်ကိုချထားလိုက်တော့သူ့တဘာဝအတိုင်းကြာနေတော့ဟောဒီအပေါ်မှာအားဆက်ရတာမရှိတော့ဘူးလက်နဲ့ပတ်သက်လို့အားဆက်ရတာမရှိတော့နော်ထိုင်နေတဲ့ယောဂီပုဂ္ဂိုလ်တယောက်ဆိုတာလဲလက်ကိုလက်ပိုက်ထားလို့မရဘူးလက်တွေဟိုကင်တကန်ဟိုကင်တာဒီကင်တာကင်ထားလို့မရဘူးလက်ကလေးနဲ့ဖက်ကိုတကားတဲ့အောက်ကိုချထားလိုက်နော်အယောက်ကလေးတယောက်ကျမ်းမြင်မှာပြစ်ချထားသလိုကိုချထားလိုက်ရအဲ့ဒီလိုချထားလိုက်တဲ့အခါကျတော့ဒီခန္ဓာအော်ပညာခန္ဓာကြီးနဲ့ပတ်သက်တဲ့အားဆက်ရမှုတွေမရှိတော့အဲ့ဒီအချိန်ကျမှပရမတ်ခန္ဓာဉာဏ်ဖြင့်စွတ်စိုက်ကြည့်လို့ရတာဒါကြောင့်မတ္တဉာဏ်နဲ့ပုဂ္ဂိုလ်တယောက်ကလည်းလက်ကိုချထားလိုက်နော်ဘာကုမကင်ထားဖို့မလိုဘူးလက်ပိုက်ထားဖို့လည်းမလိုဘူးလက်ကိုချထားလိုက်တဲ့အခါကျတော့မှမိမိရဲ့စိတ်ကဒီခန္ဓာကိုတစ်ခုလုံးကိုတော့ဘယ်နေရာမှာယုတ်ဘယ်နေရာမှာနံဘယ်အချိန်မှာယုတ်ဘယ်အချိန်မှာနံပေါ်တယ်ဘယ်လိုဖြစ်တာလေးကယုတ်ဘယ်လိုဖြစ်တာလေးကနံဒီလိုကိုသေသေချာချာစွတ်စိုက်ပြီးတော့ကြည့်ပြရမှာမလားမှန်ပါဗျာဒါဖြစ်လို့ရှိရင်ကဲဈဉ္ဉာရှောင်ရင်းနဲ့တရားရှုတဲ့ယောဂီပုဂ္ဂိုလ်ကြတော့ဘယ်လိုလုပ် အဲ့တော့ဈေးညာရှောင်းရင်းနဲ့တရားရှုတယ်ဆိုတော့ဈေးညာကမ္မထာလို့ခေါ်တယ်နော်ဒါသေးသေးချာချာမှတ်ထားလိုက်ပေါ့ဈေးညာကမ္မထာဈေးညာကမ္မထာဆိုတာဘာလို့တာတော့ဆိုတော့ဈေးညာဆိုတာကလမ်းလျှောက်တာဈေးညာဆိုတာဘာလို့တာတော့ဈေးညာဆိုတာလမ်းလျှောက်တာဈေးညာဆိုတာစင်ကမလို့ခေါ်တယ်ပါဠိလိုမြန်မာလိုပြန်တော့လမ်းလျှောက်တာလို့ပြောတာပါပဲအဲ့တော့ဈေးညာနဲ့ထွေထူးသကလုံးသင်္ဆန်းအနေနဲ့ပြောနေကြတာတကယ်တမ်းကျတော့ဈေးညာဆိုတာဘာလို့တာတော့ဈေးညာဆိုတာလမ်းလျှောက်တာပါပဲနော်ကမ္မထမ်းဆိုတာဘာလို့တာတော့ဆိုတော့တရားလို့လို့တာဟုတ်တယ်မလားဈေးညာကလမ်းလျှောက်တာကမ္မထမ်းကတရားလို့လို့တာဈေးညာကလမ်းလျှောက်တာကမ္မထမ်းကအဲ့တော့ကမ္မထံတရားလို့မလို့ဘူးဆိုဈေးညာလျှောက်တာပေါ့ဟုတ်တယ်မလားတရားလို့မလို့ဘူးဆိုရင်ဈေးညာလျှောက်တာတရားလို့လို့တယ်ဆိုရင်ဈေးညာကမ္မထံစီဖြန်းတာဒီလိုခေါ်တာနော်တရားလို့လို့တာမပါဘူးဆိုရင်ဈေးညာလျှောက်တာတရားလို့လုံးမယ်ဆိုရင်ဈေးညာကမ္မထံစီဖြန်းတာစီဖြန်းတာအဲ့ဒီတော့တရားလို့လို့တယ်တရားလို့လို့တယ်ဆိုတာထန်နေတော့နေတရားလို့လို့ရမှာမဟုတ်ဖဲပဲမတရားနေတော့နေတရားလို့လုံးဝမမှာမဟုတ်ပဲပဲဣရိယာပေါ်၄ပါးလုံးမြို့မှာတရားလို့မလုံးရဘူးလားလုံးရမှာလားအဲ့ဒီတော့ဈဉ္ညာရှောက်နေရင်လည်းတရားလို့လုံးဝမှာပဲဟုတ်တယ်မလားအဲ့ဒီလိုတရားလို့လုံးတဲ့အခါကျတော့ဘုန်းကြီးတို့မောဂဝိပဿနာတရားစဉ်နဲ့လုံကားစဉ်ပြန်ပွားရေးဖွဲ့ချုပ်ကြီးကဈဉ္ညာကမ္မထံစီးဖြန်းဖို့ရန်အတွက်သေချာအချိန်ရလို့သတ်မှတ်ပေးမထားဘူးနော်အချိန်သေချာသမ္မာပေးမထားဘူးဆိုကြပါစို့နာယဝေတရားထိုင်နာယဝေဈဉ္ညာလျှောက်ဒီလိုသမ္မာပေးမထားဘူးတဏှာဤတရားထိုင်တဏှာဤဈဉ္ညာလျှောက်ဒီလိုလဲသမ္မာပေးမထားဘူးနော်သမ္မာပေးမထားဘူးဘာကိုပဲသမ္မာပေးထားသလဲဆိုတော့တရားလို့ရှိကျင်ကိုပဲသမ္မာပေးထားတယ်အဲ့ဒီတော့ဒါဖြစ်ရင်ဉာဏ်တဲ့အချိန်နေဘာလို့မလဲဆိုတော့ဉာဏ်တဲ့အချိန်ကိုဈဉ္ညာကမ္မထံတို့သဘောထားပါတဲ့ဒီလိုခေါင်းကြီးတို့ဓမ္မသမင်မှာဒီတိုင်းပဲဆုံးမြတ်ထားတယ်နော်ကျန်တဲ့အချိန်နဲ့ဘယ်လိုသဘောထားရမှာလဲဈဉ္ညာကမ္မထံလို့သဘောထားပါဆိုတော့ဈဉ္ညာဆိုတာကလမ်းလျှောက်တာကမ္မထံကတရားအလုံးလုံးတာလမ်းလျှောက်ရင်းနဲ့တရားအလုံးလုံးနော်ဒါပြင်လမ်းလျှောက်ရင်းနဲ့တရားအလုံးလုံးရမယ်ဆိုတော့လမ်းမလျှောက်တဲ့အချိန်မှာတရားအလုံးလုံးစရာမလိုဘူးဆိုတဲ့အဓိပ္ပာယ်ကလည်းရောက်နေပြန်သေးတယ်ဟုတ်တယ်မလားအဲ့ဒီတော့ကျန်တဲ့အချိန်တိုင်းအချိန်တိုင်းမှာလည်းတရားအလုံးလုံးရမယ်ကျန်တဲ့အချိန်တိုင်းအချိန်တိုင်းမှာဘာလို့ရမှာလဲအဲ့ဒီတရားအလုပ်ကိုဘယ်တဲ့ကိုပေါင်းလိုက်မလဲဆိုတော့ဈဉ္ညာကမ္မထံနဲ့ပေါင်းလိုက်နော်ဥပမာရေချိုးတယ်ရေချိုးရင်တရားမှတ်တယ်ဘာတော့ဈဉ္ညာကမ္မထံလမ်းလျှောက်တာတော့မဟုတ်ဘူးပေါ့လေဒါပေမဲ့လို့ခန္ဓာကိုယ်ရဲ့ရွေးရှားတာဘာညာဒီလိုပါတဲ့အတွက်ဈဉ္ညာကမ္မထံနဲ့ပေါင်းထည့်လိုက်တော့အဲ့ဒီတော့မောဂဝိပဿနာတရားစဉ်နဲ့လုံကားစဉ်ပြန်ပွားရေးဖွဲ့ချုပ်ကြီးက၈ချိန်မှတပါကျန်တဲ့အချိန်တွေကိုဈဉ္ညာကမ္မထံလို့သဘောထားလိုက်သဘောထားလိုက်ဆိုတော့အချိန်တိုင်းမှာတရားကိန်းနေရအချိန်တိုင်းမှာတရားကိန်းနေရအဲ့ဒီလိုကိန်းနေတဲ့အခါတော့ကဲခုနမွေးရင်လွန်ရင်စကားပြန်ကောက်လိုက်ပါမယ်မိမိဆောင်ကနေဓမ္မယုံကိုရောက်လာတယ်ရိုးရိုးလမ်းလျှောက်ရမှာပြောတာလားကမ္မတရားလို့လုံးဝမယ်ပြောတာလားတရားလို့လုံးဝမယ်လို့ပြောတာဒီလိုမလားတရားလို့လုံးဝမယ်ဆိုတော့ဘာလုံးပါတော့ဘာလုံးလို့ဘလုံးလုံးတာကိုတရားလုံးလုံးတယ်လို့ခေါ်တော့ခန္ဓာကိုညံဆိုင်တာကိုတရားလုံးလုံးရမှာလို့ပြောတာမလားကဲဒီတော့ဘုန်းကြီးတို့ဒကာရမတွေခဏိပဲနော်အခုတရားနေပြန်ရင်ကိုပဲလက်တွေစမ်းသပ်ကြည့်သွားလိုက်ဟုတ်တယ်မလားတရားနေပြန်ရင်ကိုပဲလက်တွေစမ်းသပ်ကြည့်သွားလိုက်တရားလုံးလုံးတာဟာဈဉ္ညာကမ္မထံတရာဟာတလှမ်းချင်းတလှမ်းချင်းသွားနေတဲ့အလုပ်ပေါ်မှာတရားရှုမှတ်ပြီးတော့သွားတာဒါကိုဘလို့ခေါ်တော့ဈဉ္ညာကမ္မထံလို့ခေါ်ရမလားအဲဒီလိုဈဉ္ညာကမ္မထံစီးဖြန်းနေတဲ့ယောဂီပုဂ္ဂိုလ်တရားတွေဟိုကြီးတည်ကြည်ကြည်နေရင်ခန္ဓာကိုယ်ညာရောက်ပါမရပါဘူးဗျာမရောက်ဘူးဒါဖြစ်ရင်ဟိုကြီးတည်ကြည်ကြည်လို့ရပါမလားမရပါဘူးဗျာမရဘူးစကားပြောသွားရင်ရောမိမိရဲ့စကားပြောနေတဲ့စီမှာပဲစိတ်ရောက်နေတာဖြစ်တဲ့အတွက်ခန္ဓာညာရောက်ပါမလားမရပါဘူးဗျာဒါဖြင့်စကားလည်းပြောသွားလို့ရပါမလားစကားလည်းပြောမသွားရဘူးဟိုကြီးတည်ကြည်လည်းကြည့်လို့ပဲဒါပေမဲ့မျက်လွာကိုဘယ်လိုလုပ်ထားမလဲမျက်လွာချတာကိုသွားနေမဲ့လမ်းကြောင်းကိုကြည့်ပေါ့နော်ကိုသွားနေမဲ့လမ်းကြောင်းကိုကြည့်ပြီးတော့မျက်လွာချပြီးတော့မိမိခန္ဓာကိုညံဆိုင်ကဲမိမိခန္ဓာကိုညံဆိုင်ပြီးခေါင်းတဲ့ဒကာဓမ္မတွေမေးကြည့်လိုက်ပါဦးမယ်တလှမ်းချင်းတလှမ်းချင်းတလှမ်းချင်းသွားနေတဲ့အခါမိမိခန္ဓာကိုညံဆိုင်ဆိုတော့ဘယ်နေရာကိုဆိုင် အဲ့ဒါကိုစိုက်မလဲရွေရှားမှုဟုတ်ပြီနော်အဲ့ဒီတော့မတ်တရနေရင်နဲ့ခန္ဓာကိုယ်ညာစိုက်မယ်ဆိုရင်မတ်တရနေတဲ့အချိန်မှာရွေရှားမှုမရှိဘူးဟုတ်တယ်မလားရွေရှားမှုမရှိတဲ့အခါတော့ဒီမတ်တရနေတဲ့အချိန်မှာရှုစရာကဘုန်းကြီးတို့2မျိုးပဲရှိရောက်ရှုရင်ရှုမရှုရင်နာရှုဒါပဲမဟုတ်လားရှုရမှာကလေခန္ဓာကိုယ်ညာဆဲရမှာကခန္ဓာစရက်နေရာမှာအချင်းချောက်လိုက်တော့ယုံနံနော်အချင်းချောက်လိုက်တော့ဗာနဲ့ဗာတော့ဟောက်ပြီးယုံနံအဲ့ဒီတော့ရောက်ရှုရင်ရှုမရှုရင်နာရှုရောက်ရှုရင်ရှုမရှုရင်နာရှုဆိုပေမဲ့တကယ်တမ်းကျတော့လဲရွေးဖို့ပါရွေးဖို့ဆိုတာမလွယ်ပါဘူးထင်ရှားတာရှုရမှာကိုဟုတ်တယ်မလားယထာဘာဂနာဝိပဿနာဘိနိဝေသောဆိုတော့ဝိပဿနာဆိုတာထင်ရှားရရှုရမှာမလားဝိပဿနာဆိုတာထင်ရှားရရှုဆိုတော့ငါကယုတ်ပဲရှုမယ်ငါကနာမ်ပဲရှုမယ်လို့ဒီလိုရွေးနေလို့မရဘူးယုတ်ထင်ရှားရင်ယုတ်ကိုရှုနာမ်ထင်ရှားရင်နာမ်ကိုရှုအဲ့ဒီတော့ဗတ္တယနေရင်နဲ့ရှုမယ်ပုဂ္ဂိုလ်တယောက်သည်ယုတ်ထင်ရှားရင်ယုတ်ကိုရှုဆိုတော့အဲ့ဒီအချိန်မှာယောဂဗဏ္ဍာမှာအထင်ရှားဆုံးလဲလို့ပြောမယ်ဆိုရင်ဒါဗတ္တယနေလုံးပြောတာနော်ဗဏ္ဍာမှာအထင်ရှားဆုံးလို့လဲအထင်ရှားဆုံးဖြစ်တယ်လဲလို့ပြောရမယ်ဆိုရင်အဲ့ဒီခြေဘွားနဲ့ကျမ်းမြင်နဲ့ထိထားတဲ့နေရာထင်ရှားဆုံးပဲဟုတ်တယ်မလားဒီမြင်နေရာသိမထင်ရှားသေးဘူးနော်ခြေဘွားနဲ့ကျမ်းမြင်တဲ့နေရာမှာထိထားလိုက်တဲ့အခါကျတော့ခြေဘွားကကာယဝိညာဉ်ကျမ်းမြင်ကတွေးကြည့်စရာအာယုံခြေဘွားကဘာတော့ကျမ်းမြင်ကအဲ့ဒီလိုထိထားလိုက်တော့ထိမှန်းသိတဲ့စိတ်တွေမပေါ်ဘူးလားပေါ်နေဟုတ်ပြီနော်အဲ့ဒီအချိန်မှာနည်းနည်းလေး9မိနစ်လောက်ကလေးများဆက်ပြီးတော့မတက်ရနိုင်မယ်ဆိုရင်ပူလာတယ်ဟုတ်တယ်မလားထုံးလာတယ်နားသလိုလိုကျင်းသလိုလိုဖြစ်လာတဖြည်းဖြည်းနဲ့ပေါ်တက်လာတော့ခြေသလုံးလေးကတောင်းသလိုတင်းသလိုဖြစ်လာပေါင်လေးကလည်းတောင်းသလိုတင်းသလိုဖြစ်လာနော်အဲ့ဒီအချိန်မှာခြေဘွားလည်းကြည့်ရမှာမဟုတ်ဘူးပေါင်လည်းကြည့်ရမှာမဟုတ်ဘူးခြေသလုံးလည်းကြည့်ရမှာမဟုတ်ဘူးရုပ်ရှုတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီအဲ့ဒီခုနတော့ကပြောခဲ့တဲ့ပူတဲ့သဘောထအေးတဲ့သဘောထုံတဲ့သဘောတောင်းတဲ့သဘောတဲ့တဲ့သဘောအဲ့ဒီသဘောလေးစိုက်ကြည့်ဒါယောက်ကိုကြည့်တယ်ခေါ်တယ်နော်အဲ့ဒီသဘောလေးကဘယ်နေရာမှာရှိမလဲခြေဘွားမှာလည်းရှိနေရှိမယ်နည်းနည်းလေးတက်လာတော့ခြေသလုံးမှာလည်းရှိနေရှိမယ်နည်းနည်းလေးတက်လာတော့ဒိုးတွေပေါင်တွေမှာလည်းရှိနေရှိမယ်နော်နည်းနည်းလေးကြာလာရင်ခါးတွေဘာတွေတောင်းရင်လည်းတောင်းလာလိမ့်မယ်ပေါ့ဟုတ်တယ်မလားအဲ့ဒီတောင်းသဘောတင်းသဘောထုံသဘောကျင်သဘောနာသဘောအဲ့ဒီသဘောလေးကိုကြည့်ပြီးတော့အော်ဒါယောက်ရဲ့ဖောက်ပြန်မှုလေးတွေပဲဒီလိုကြည့်ရမှာနော်အဲ့ဒီလိုကြည့်တဲ့အခါကျတော့နန္တရားကတော့မသိဘူးလားသိနေလားထောင်ရင်ထောင်တယ်လို့သိနေတယ်နာရင်နာတယ်လို့သိနေတယ်အဲ့ဒီအသိကလေးကတခြားလားနန္တရားလားဟုတ်ပြီနန္တရားလေးအသိကလေးကတော့ထောင်တယ်နားတယ်ကျင်တယ်ကြိုက်တယ်ကလေးခဲတယ်လို့သိလိုက်တဲ့အခါကျတော့အဲ့ဒီလိုသိတဲ့အသိသည်ဒါခံစားသည့်လို့လည်းခေါ်တယ်နော်ရိုးရိုးသည့်မဟုတ်တော့ဘူးဘာသည့်ဖြစ်သွားတော့ခံစားသည့်ဆိုတော့ဝေဒနာလေးပေါ့ဝေဒနာဆိုတာလည်းနန္တရားပဲမဟုတ်လားအဲအဲ့ဒီလိုခံစားနေတဲ့ဝေဒနာလေးဖြစ်လာတယ်အဲ့ဒီဝေဒနာလေးဟာနန္တရားလေးအဲ့ဒီနန္တရားလေးကလည်းပရမထောင်တယ်လို့ခံစားတယ်ပြီးတော့နားတယ်လို့ခံစားတယ်ကျင်းတယ်လို့ခံစားတယ်ကြိုက်တယ်လို့ခံစားတယ်ခံစားမှုတစ်ခုနဲ့တစ်ခုမတူဘူးအဲ့ဒီမတူတာလေးကိုကြည့်ဟုတ်တယ်မလားပရမသဘောတရားတစ်ခုကိုကြည့်ပြီးတော့မတူတာကိုကြည့်ပြန်ပြောမယ်နော်ပရမသဘောတရားကိုကြည့်ပြီးတော့မတူတာကိုကြည့်ဒီလိုမလားမြတ်စွာဘုရားကဟောတာကလည်းပဲနော်ဣတိရူပံဣတိရူပတသမုဒယောဣတိရူပတအထင်ကမောဣတိဝေရဏဣတိဝေရဏယသမုဒယောဣတိဝေရဏယအထင်ကမောဣတိဝေရဏဒါလေးဟာခံစားတဲ့ဝေရဏလေးပဲဒီလိုကြည့်နော်ဣတိဝေရဏယသမုဒယောဣတိဝေရဏယအထင်ကမောဒီလိုဖြစ်တယ်ဒီလိုပြတ်သွားတယ်နောက်တစ်ခုဒီလိုဖြစ်လာတယ်ဒီလိုဖြစ်တယ်ဒီလိုပြတ်သွားတယ်နောက်တစ်ခုဒီလိုဖြစ်လာတယ်ဆိုတာတစ်ခုနဲ့တစ်ခုမတူတာကြည့်ခိုင်းတာမလားပရမတခုဖြစ်တယ်ပြီးတော့ဒီလိုပြတ်သွားတယ်ပြီးတော့နောက်တစ်ခုဖြစ်လာတယ်ပရမတခုနဲ့နောက်တစ်ခုတူသေးလားမှန်ပါဘူးဗျာအဲ့ဒီတော့ပြတ်သွားတယ်ဆိုတာဟာလေးကပရမတခုနဲ့နောက်တစ်ခုကြားမှာပြတ်သွားတဲ့ဟာလေးမရှိတော့မတူတာလေးကိုကြည့်လိုက်ရင်လည်းပဲပရမတခုသည်မရှိတော့ဘူးဆိုတော့ကောက်ချက်ကလေးတခုမရဘူးလားရဘယ်ချိန်မှာဘလို့ပြတ်တာလဲလိုက်ပြီးတော့ရှာဖို့ဆိုတာမလွယ်ဘူးနော်တရားရှိမှကသာယောဂီပုဂ္ဂိုလ်တွေဒီလောက်အထိမရှာနိုင်ဘူး။ဒါကအင်မတန်ညာရင်းတဲ့ပုံစံတွေမှာသိတယ်။အဲဒီတော့ဘုန်းကြီးတို့တရားဓမ္မတွေကမတူတာကိုကြည့်။ဟုတ်တယ်မလား။အဲဒီတော့ပရမတော်ကသဘောတရားကိုကြည့်ပြီးတော့သဘောတရားတစ်ခုနဲ့တစ်ခုမတူတာကိုကြည့်နော်။အဲဒီတော့ယောက်ကြည့်တဲ့ပုံစံကလည်းပဲထုံနာနာရာကျင်နာကြိုက်တာခဲတာ ဟောတာလေးကရုပ်ရဲ့သဘောလေးကိုတခုသိလိုက်ပြီးတော့တခုနဲ့တခုမတူဘူးဆိုတာကိုသိလိုက်ဟုတ်တယ်မလားနောက်တစ်ခါနိုင်ကြည့်မယ်ဆိုရင်လည်းဟောတာလေးကနိုင်ရဲ့သဘောလေးကိုသိပေးလိုက်ပြီးတဲ့အခါကျတော့မတူတာလေးကိုသိပေးလိုက်မတူတာလေးကိုသိပေးလိုက်ဆိုတာကအထင်ကမောတမှုရိယောအထင်ကမောသမုဒိယဓမ္မနုပတိဝဝေယဓမ္မနုပတိဝဒါကိုကြည့်ပြောတာမတူတာလေးကိုကြည့်လိုက်တော့မတူဘူးဆိုတာကိုသိလိုက်တော့အဖြစ်နောက်မတူတာကိုသိလိုက်တဲ့အတွက်ပထမတစ်ခုပဲရောက်သွားတော့မတူတဲ့နောက်တစ်ခုပေါ်လာတာကဖြစ်တာဖြစ်တာ ਨੇ ပြက်တာဒါဖြစ်ပြက်မို့လားဖြစ်ပြက်ဆိုတာဒါပြောတာနော်မတူတာကြည့်ခိုင်းတာဖြစ်ပြက်ကိုကြည့်ခိုင်းတာဖြစ်ပြက်ကြည့်ဆိုတာလည်းမတူတာကြည့်ခိုင်းတာဟုတ်တယ်မလားအဲ့ဒီတော့မတက်ရနေတယ်ပရမခြေဘွားကနေစပြီးတော့သိလိုက်တယ်ခြေဘွားကနေစပြီးတော့သိလိုက်တော့ထီတိစိတ်ပူတဲ့သဘောလေးထီမှန်းသိတဲ့သဘောလေးအောက်ကကြမ်းမြင်မှာကြောက်ပြားပေါ်မှာနေထိုင်ရင်လည်းအေးတဲ့သဘောလေးစသည်ဖြင့်ဒီလိုလေးသိနေလိုက်တာနော်နောက်တစ်ခါအဲ့ဒီကနေပြီးတော့ထုံတဲ့သဘောကျင်တဲ့သဘောဟောခြေစလုံးလေးတွေတောင်းလာတယ်တောင်းတဲ့သဘောတင်းတဲ့သဘောဒီလိုလေးတွေသိလာတာမဟုတ်လားအဲ့ဒီလိုလေးတွေသိလာတော့တစ်ခုနဲ့တစ်ခုမတူဘူးမတူဘူးမတူတာဒီပါတော့ဖြစ်ဖြစ်ဟုတ်တယ်မဟုတ်လားဒါစေမတ္တရဏနေနဲ့ရှုတဲ့ပုဂ္ဂိုလ်တယောက်နော်မတ္တရဏနေနဲ့ရှုတဲ့ပုဂ္ဂိုလ်တယောက်ဒီတိုင်းပဲရှုသွားတာပဲကဲစဉ္ညာဆောင်နေနဲ့ရှုတဲ့ပုဂ္ဂိုလ်တယောက်ကြတော့အထင်ရှားဆုံးကဘယ်နေရာမှာထင်ရှားတော့အထင်ရှားဆုံးကဘယ်နေရာမှာထင်ရှားတော့လှမ်းနေတဲ့ခြေတော်ပေါ်မှာထင်ရှားတယ်ဟုတ်တယ်မလားလှမ်းနေတဲ့ခြေတော်ပေါ်မှာထင်ရှားတယ်ဒါကဈေးညာလျှောက်ဖူးတယ်လို့မသိတာနော်ဈေးညာလျှောက်ဖူးတယ်အောင်လည်းမသိဘူးဈေးညာကမနာစီးဖြန်းဖို့မှသိတာဟုတ်တယ်မလားယောဒနာလမ်းလျှောက်ရုံနဲ့မသိဘူးလမ်းလျှောက်တဲ့လမ်းလျှောက်ရင်းနဲ့ကမ္ပဋ္ဌာန်းအလုပ်လုပ်ဖူးတယ်လို့မသိတာနော်ဈေးညာလျှောက်နေတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီအထင်ရှားဆုံးကတဏှာချင်းတဏှာချင်းသွားနေတဲ့ခြေတော်ကထင်ရှားဆုံးကျန်တာသိမထင်ရှားဘူးထင်ရှားရကိုရှိဆိုတော့မိမိစိတ်ကဘယ်ရောက်သွားမှာလဲအဲတလန်းချင်းလှမ်းနေတဲ့ခြေတော်ကိုစိတ်ကရောက်ထားမှာပေါ့ဟုတ်တယ်မလားအဲ့ဒီလိုတလန်းချင်းလှမ်းနေတဲ့ခြေတော်စီကိုစိတ်ရောက်နေမှဈဉ္ညာကမ္မနာစီးပြန်လို့ရအဲ့ဒီအချိန်မှာဟိုတည်တည်ကြည့်နေရင်စိတ်ရောက်နိုင်မှာမလားအဲကြောင့်ဟိုတည်တည်လည်းမကြည့်ရဘူးနော်တန်တယ်လို့ကုနာမှာဒိမင်ပုဂ္ဂိုလ်ဖြတ်ပြီးတော့လမ်းလျှောက်သွားမျက်နှာချင်းဆန်ရှောင်သွားသိတဲ့ပုဂ္ဂိုလ်ဘလောက်ပဲရင်းနေတဲ့ပုဂ္ဂိုလ်ဖြစ်ပါစေအာယုံမပြုတ်နဲ့ဟုတ်တယ်မလားဘလို့အကြောင်းကြောင့်နဲ့မှနှမ်းမိအယုံပြည့်စရာမလိုဘူးကိုလန်းကိုလျှောက်နှုတ်ဆက်စရာလည်းမလိုဘူးနော်နှုတ်ဆက်စရာလည်းမလိုဘူးစကားပြောစရာလည်းမလိုဘူးအဲဟိုကြည့်ပြန်စရာလည်းမလိုဘူးနောက်ဆုံးကုံကုံပြောကြသောဆိုရင်ဒီနေရာမှာတော့နေရာကလည်းကျင်းတော့ဘုန်းကြီးတို့နဲ့လည်းရင်ဆိုင်တွေ့စရာအကြောင်းမရှိပါဘူးတချို့တွေချို့နေရာတွေကြတော့ဒီလိုပဲဈေးညာရှောင်ရင်ပြုံရင်ဆရာတော်သမတော်တွေနဲ့လည်းရင်ဆိုင်တွေ့တာလည်းရှိရင်ရှိမှာပေါ့နော်အာဘုန်းကြီးကြွလာပြီဆိုပြီးတော့ရိုသေပေးစရာလည်းမလိုဘူးလမ်းပေးဖယ်ပေးစရာလည်းမလိုဘူးကိုလုံးအာလုံးလုံးနေတာတော့ရှုမှတ်တဲ့လုံးလုံးရှုမှတ်တဲ့လုံးတာတရားလုံးလုံးနေတာမလားတရားလုံးလုံးနေတဲ့ပုံကိုယ်ဒီတရားနဲ့ပူဇော်နေတာပဲဟုတ်တယ်မလားလက်ဟုတ်ချီပူဇော်စရာမလိုဘူးဘာနဲ့ပူဇော်နေတော့တရားနဲ့ပူဇော်နေတာဖြစ်တဲ့အတွက်နောက်ဆုံးကုံကုံပြောကြသို့ဆိုရင်ရေဆိုင်တွေ့ရင်တော့မှဖုံးကြီးပဲဆိုပြီးတော့ဖယ်ပြေးစရာမလိုဘူးကိုလုံးเนาะမလွဲတာလို့ဖယ်ပြေးရမယ်ဆိုလဲအသာလေးမတ်တက်ရဘေးလေးဖယ်ပြီးမတ်တက်ရနေကိုယ်အယုံနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ကိုညံဆိုင်ပြီးတော့ယက်နေလိုက်ပြီးတော့မှဆက်လျှောက်မိမိရဲ့စိတ်ကတော့မိမိခန္ဓာမှာပဲရှိနေပါစေဒီလိုမလားကဲဒါဖြင့်ဘုန်းကြီးတို့ပြန်ကောက်အောင်မယ်နော်လုံရင်းချက်ကိုပြန်ကောက်ခြင်းလို့အဲဒီလိုတလန်းချင်းလှမ်းနေတဲ့အမှုရာအပေါ်မှာတတိလေးကိမ့်ပြီးတော့ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီကဲဥပမာဆွေးကြပါစို့လက်ပိုက်ထားမယ်ဆိုရင်လက်ပိုက်တယ်ဆိုတာလက်ကိုဒီတိုင်းချထားတယ်နဲ့မတူဘူးနော်လက်ကိုဒီတိုင်းချတိုင်းလက်ကသူ့သဘာဝအတိုင်းကြနေမှာပဲသူ့အာယုံဆိုင်စရာမလိုဘူးဟုတ်တယ်မလားလက်ပိုက်ထားမယ်ဆိုတော့ကွာချထားတယ်လဲအပေါ်ကိုမြှောက်တင်ထားပြီဆိုကြတဲ့ကူကအားဆိုင်မှုမရှိဘဲနဲ့လက်အပေါ်ရောက်ပါမလားမရောက်ပါဘူးဘလို့လို့ခြေတော်စီစိတ်ရောက်မလဲမရောက်တော့ဘူးနော်အနောက်ချက်ဖြစ်သွားပြီဟုတ်တယ်မလားလက်ပိုက်နေတဲ့စီကိုလက်ပိုက်နေတယ်ဆိုကြတဲ့ကူကအားဆိုင်မှုတစ်ခုမရှိဘဲနဲ့လက်ပိုက်လို့ရပါမလားအားဆိုင်မှုမရှိဘဲလက်ပိုက်လို့မရဘူးစိတ်ကအဲ့ဒီမှာစိတ်ကလေးနဲ့တင်ထားရတယ်เนาะအဲ့ဒီစိတ်ကအဲ့ဒီမှာလုံးဝမရောက်တော့ဘူးဆိုအဲ့ဒီလည်းပြုတ်ကျသွားမှာပဲအဲ့ဒီတော့လက်ပိုက်ထားရင်လည်းနှောင့်ယှက်ဖြစ်တာပဲเนาะကြက်လက်အုပ်ချီထားရင်ကဘယ်လိုနေမလဲ လောချီတာရင်ကိုအားဆိုင်မှုမရှိဘဲနဲ့ခြားထားတယ်လည်းအပေါ်ရောက်ပါမလားမရောက်ဘူးခြားထားတယ်လည်းအပေါ်မရောက်ဘူးဆိုလို့ရှိရင်အဲ့ဒီလောချီတာတာကိုအာယုံစိုက်မထားဘဲနဲ့တတိလေးနဲ့ထိမ့်မထားဘဲနဲ့အဲ့ဒီလက်အောက်ကလေးမြဲပါမလားမမြဲပါဘူးအဲ့ဒီအချိန်မှာခြေထောက်ကိုဘယ်လိုလုပ်အာယုံစိုက်စိုက်လို့မရဘူးနော်လုံးဝစိုက်လို့မရဘူးမယုံရင်စမ်းကြည့်လုံးဝစိုက်လို့မရဘူးအဲ့ဒီတော့ဈဉ္ညာကမ္မဋ္ဌာန်းနဲ့သွားရမယ်ဈဉ္ညာကမ္မဋ္ဌာန်းနဲ့လာရမယ်ဈဉ္ညာကမ္မဋ္ဌာန်းနဲ့သွားရမယ်ဈဉ္ညာကမ္မဋ္ဌာန်းနဲ့လာရမယ်ဘယ်ကိုလဲမေးလို့ရှိရင်ဘယ်ကိုပဲသွားသွားနော်ဘယ်ကိုပဲသွားသွားအဲ့ဒီတော့ခုနတော့ကလို့ရေချိုးခြင်းစားတဲ့ကိစ္စမျိုးကိုတော့ဒါတော့ချွင်းချက်အနေနဲ့ထားလိုက်တော့ဓမ္မယုံကြည်စီတို့သွားတဲ့ပြန်တဲ့အခါဘောဓနာဆောင်တို့သွားတဲ့ပြန်တဲ့အခါမျိုးမှာနော်တချို့တချို့ပုဂ္ဂိုလ်ကမတ်ခွက်ကလေးတွေယူလာတယ်ယူလာစရာအကြောင်းမရှိဘူးဟုတ်တယ်မလားဘာလို့ယူလာစရာအကြောင်းမရှိသလဲဘောဓနာဆောင်ပါပြည့်စုံလို့ပြီးသားတောက်စရာရင်းနှီးခွက်ရှိပြီးသားဟုတ်တယ်မလားစားစရာအာဟာရဘောဇင်ပြည့်စုံရှိပြီးသားနော်တီးကြယူသွားစရာကိုမလိုဘူးဘောဓနာဆောင်ပါစားတော့တွေပြည့်စုံလို့ထားပါရဲ့နဲ့ကိုကစားတော့ယူသွားတယ်ဆိုရင်အလှရှင်ပုဂ္ဂိုလ်များရဲ့မျက်နှာကိုလည်းကြည့်ကြပါဦးဟုတ်တယ်မလားစေရနာသုံးဏပြထားပြီးတော့လူရှင်ပုဂ္ဂိုလ်ကယောဂီများရဲ့အာဟာရကိစ္စပြည့်ဝအောင်ဆောင်ရွက်နေကြတာပဲဟုတ်ရင်တော့ယောဂီတွေကအဲ့ဒီလိုအာဟာရဘောဇဉ်တွေသိကြယူသွားတယ်ဆိုတော့အလှရှင်ပုဂ္ဂိုလ်တွေလှူဒါန်းတာမလုံလောက်လို့ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်အလှရှင်ပုဂ္ဂိုလ်တွေလှူဒါန်းတာမလုံလောက်လို့ဖြည့်စွက်အာဟာရကလေးတွေတို့ယူသွားပါတယ်ဆိုတော့အလှရှင်ပုဂ္ဂိုလ်များမှလည်းမကောင်းဘူးပေါ့နော်ဆောင်ရွက်တဲ့ဝိယဝိဇ္ဇပုဂ္ဂိုလ်များမှလည်းမကောင်းဘူးပေါ့အဆင်မပြေတာရှိရင်ရုန်းကန်သွားအမှုဆောင်ပုဂ္ဂိုလ်များနဲ့တိုင်ပင်ဆွေးနွေးဟုတ်တယ်မလားအေးအဲ့ဒီတော့ဒီအချိန်မှာမိမိကသွားရမှာကဈဉ္ညာကမ္မထမ်းနဲ့သွားရမှာ။ဘာနဲ့သွားရမှာတော့ဈဉ္ညာကမ္မထမ်းနဲ့သွားရမှာတော့ရောတဏ္ဍထမင်းသွားစားတာမဟုတ်ဘူးယောဂီတို့။ဟုတ်တယ်မလား။သူများကအလှလို့လို့ထမင်းသွားစားနေတဲ့အလှအိမ်မဟုတ်ဘူး။ဒါကိုဒကာမဒကာမတွေသိသိချာချာသဘောပေါက်ဖို့လိုပါတယ်။သူများအလှလို့လို့ထမင်းသွားစားတဲ့အလှအိမ်မဟုတ်ဘူးနော်။အလှမန္တမဟုတ်ဘူးအလှအိမ်မဟုတ်ဘူး။ယောဂီတို့ဟာကမ္မထာအလုံးလုံးနေတဲ့ပုံကိုယ်တွေနော်အာဟာရဘောဇဉ်သွားစားနေတဲ့အချိန်မှာလဲကမ္မထာအလုံးလုံးပြီးမှသွားရမှာပဲဘောဇဉ်စားပြီးလို့ပြန်တဲ့အချိန်မှာလဲဘာလုပ်ရမှာတော့ကမ္မထာအလုံးလုံးပြီးမှပြန်ရမယ့်ပုံကိုယ်တွေဟုတ်တယ်မလားအလုံးအိမ်မှာထမင်းသွားစားတယ်လို့ကြွက်စီကြွက်စီနဲ့သွားလို့မရဘူးနော်ကမ္မထာအလုံးလုံးနေတဲ့ပုံကိုယ်တွေဖြစ်တဲ့အတွက်ကမ္မထာအလုံးလုံးတယ်ဆိုတော့ဈဉ္ညာကလမ်းလျှောက်တာကမ္မထာကတရားအလုံးလုံးတာတရားလို့လုပ်ပြီးတော့ခန္ဓာကိုယ်ညာဆိုင်ရမယ်။ဘယ်နေရာမှာဆိုင်မလဲ?ခြေထောက်ပေါ်မှာဆိုင်ရမှာပဲ။ဟုတ်တယ်မို့လား?ဘယ်နေရာမှာဆိုင်ရမှာတော့?အဲ့ဒီခြေထောက်ပေါ်မှာဆိုင်ရတဲ့ယောဂီပုဂ္ဂိုလ်ဒီလက်ကတစ်ခုကို깟ထားလို့ရပါမလား?လက်ကတစ်ခုကို깟ထားရင်စိတ်ကခြေထောက်ပေါ်ရောက်ပါမလား?မရောက်တော့ဘူးနော်။အဲ့ဒီလိုမရောက်တော့လက်ပိုက်ထားလို့ကရပါမလား?လက်ပိုက်ထားရင်လည်းစိတ်ကလက်ပိုက်တဲ့စီရောက်နေမှာပဲ။လက်ဟုတ်ခြေထားရင်ကောအဆင်ပြေပါမလား?မပြေဘူးပိုးတော်ဆိုးသေးတယ်ဟုတ်တယ်မလားစိတ်ကအဲ့ဒီကိုရောက်နေတာဖြစ်တဲ့အတွက်နော်စိတ်ကအဲ့ဒီကိုရောက်နေတာဖြစ်တဲ့ဘလို့နီးနေမှခြေထောက်စီကိုမရောက်တော့အဲ့ဒီတော့ရိုးရိုးတန်းတန်းသင်္นานအနေနဲ့ဆိုလို့ရှိရင်တော့ဘုန်းကြီးကချွင်းချက်ပြောခဲ့တယ်နော်ရိုးရိုးတန်းတန်းသင်္นานလို့သဘောထားမယ်ဆိုရင်တော့ကိစ္စမရှိပါဘူးလက်ပိုက်ရှင်လက်ပိုက်လက်ဟုတ်ရှင်ချင်းလက်ချီကိစ္စမရှိဘူးသို့တော့အချိန်မြင့်တရားရှိဖို့အတွက်လုပ်ငန်းလုပ်နေကြမယ်ဆိုရင်တော့လက်ချရတာအကောင်းဆုံးပဲဟုတ်တယ်မလားကမ္မထံအလုံးလုံးနေတဲ့ပုဂ္ဂိုလ်မှန်ရင်လက်ကိုဘလို့ထားတာအကောင်းဆုံးတော့လက်ကိုခြားထားမယ်လက်မရအောင်သတိလေးထားပြီးတော့ထားနေမယ်သတိလေးထားပြီးနေပြန်တော့လည်းလက်ကိုသတိထားပြန်ခြေထောက်စီစိတ်ကမရောက်တော့ဘူးအဲဒီလိုဆိုတော့အကောင်းဆုံးကတော့လက်ကလေးနောက်ပြစ်ထားဟုတ်တယ်မလားသုံးဖို့လက်ကလေးနှစ်ဖက်ရှေ့မှာရှက်ထားဒါဆိုအကောင်းဆုံးပဲပေါ့အဲဒီလိုနေမယ်ဆိုရင်ခန္ဓာကိုယ်တစ်ခုလုံးကိုရှော့ချထားပြီးသားဖြစ်တဲ့အတွက်စိတ်ကတခြားမှာရောက်နေမှာလားခြေထောက်စီရောက်နေမှာလားအော်ဒီအဲ့ဒီခြေထောက်စီရောက်နေတဲ့အခါကျတော့နော်အဲ့ဒီခြေထောက်စီရောက်နေတဲ့အခါကျတော့ဒီတိုင်းခြေထောက်ကြီးကိုကြည့်နေရမှာမဟုတ်ဘူးခြေထောက်ကြီးကြည့်နေခြေထောက်သရကအပြောခန္ဓာပြဉ္ညာဟုတ်တယ်မလားအပြောခန္ဓာပြဉ္ညာဝိပဿနာတရားလို့ဆိုတာပြဉ္ညာကြည့်ရမှာလားပရမတ်ကြည့်ရမှာလားပြဉ္ညာသည်သမထရဲ့နမိတ်သမထနမိတ်ဆိုတာသမထရဲ့အာယုံပြဉ္ညာကြည့်ပြီးတော့စီးဖြန့်ရင်သမထဖြစ်ဟုတ်တယ်မလားပြဉ္ညာကြည့်ပြီးတော့စိတ်ဖြန့်ရင်ဘာဖြစ်မလဲ အယောစုကြီးကိုကြည့်တဲ့အယောစုအယောစုအယောစုနဲ့ကြည့်နေတာပညာပဲဒါသမထပဲဖြစ်ဟုတ်တယ်မလားအာအသေးလေးစောက်တွေနှလုံးတွေကြောက်ကြတွေဒါတွေကိုကြည့်ပြီးတော့ရှုနေမယ်ဒါလည်းသမထပဲဟုတ်တယ်မလားအဲ့ဒါလည်းသမထပဲဖြစ်မယ်ဘာဖြစ်လို့တော့အသေးလေးစောက်တို့နှလုံးတို့နှလုံးတို့ဆိုတာဒါပုံမှန်သလားပညာပဲနော်ပုံမှန်သလားရှုတာမှန်သမျှပညာအတုပကမ္မထာလည်းပညာပဲနော်အတုပကမ္မထာလည်းပညာပဲ32ခုထာတာလည်းပညာပဲအတုပကမ္မထာပညာဖြစ်တဲ့အတွက်သမထ32ခုထာတာပညာဖြစ်တဲ့အတွက်သမထဟုတ်တယ်မလားသုတ်တန်ဒုတိယဆိုတာလည်းအလောင်းကောင်သွားရှုသူလည်းပါတော့ဒါလည်းသမထပဲအလောင်းကောင်ကြီးသွားရှုနေမှာတော့ပရမရှုတာလားပညာရှုတာလားပညာရှုရင်သမထပဲစာရိပေတွေမှာသမထကလည်းဝိပဿနာကုတယ်ဆိုတာအလောင်းကောင်ကနေပြီးတော့ဝိပဿနာကုတာမဟုတ်ဘူးဟုတ်တယ်မလားအလောင်းကောင်ရှုတယ်ရှုတဲ့အခါကျတော့သမထဖြစ်တယ်သမထကနေဇန်ရတယ်အဲ့ဒီဇန်စိတ်ကိုမှဖြစ်ပြရှုပြီးတော့မှဝိပဿနာကုတာဒီလိုမလားသူ့ရဲ့စေတန်သူ့ရဲ့သွားရမယ်အဆင့်ဆိုတာရှိတယ်နော်ပရမသမထလို့တယ်သမထလို့တော့စိတ်ရဲ့တည်ငြိမ်မှုဇန်လေးတွေမရဘူးလားရလားဇန်သရာဆင်းစင်ပေါ့နော်ဥပိ္ပစာရသမားရီတို့ပဏာသမားရီတို့ဒီလိုဆင်းစင်ရှိတာကိုအဲ့ဒီလိုဆင်းစင်ရှိတဲ့အခါကျတော့အဲ့ဒီအဆင်းစင်သောဇန်စိတ်ကလေးတွေအဆင်းစင်သောသမားရီစိတ်ကလေးတွေကိုကြည့်ပြီးတော့မှဖြစ်ပြတင်ပြီးတော့မှဝိပဿနာကုရတာနော်အလောင်းကောင်ကြည့်ရုံနဲ့ဝိပဿနာဖြစ်ပါမလား
ဖြစ်ပါ
ဘူးမဖြစ်ဘူးကိုယ့်ရဲ့ခန္ဓာကိုယ်ကြီးအလောင်းကောင်ကြီးပမာတင်စားပြီးတော့ဟာတခါတည်းအယိုးတပြိုင်ပြိုင်အယိုးတွေကျလို့နော်အယိုးတွေကျပြီးတော့နောက်တွေတစ်ပွားပွားနဲ့အဲ့ဒီလိုကြည့်တယ်ပဲဝိပဿနာဖြစ်ပြီလားဒါလည်းမဖြစ်ဘူးတပည့်တို့ရောကြရုံမကလို့ဘာပဲဖြစ်ဖြစ်ဒါဝိပဿနာမဟုတ်ဘူးဘာခေါ်တော့ဒါလည်းသမထပဲဒီလိုမလားအဲ့ဒီတော့သမထဆိုတာကပုံမှန်သနာကြည့်တာမှန်ရင်သမထပုံမှန်သနာဆိုတာပညာပညာမှန်ရင်သမထဝိပဿနာဆိုတာကဝိပဿနာရဲ့ရှုခံတရားတွေပုံမှန်သနာလားသဘောတရားလားပုံမှန်သနာဘယ်တော့မှမမြင်စေရဘူးဟုတ်တယ်မလားဝိပဿနာရဲ့ရှုခံဟာပုံမှန်သနာဘယ်တော့မှမဟုတ်เสียရဘူးတကယ်လို့ရှုနေတန်းလာနဲ့ဟာကောင်းကင်မှာတခါလေပြန်တက်လာသလိုကောင်းကင်မှာပဲတမငွေထိုင်နေသလိုလိုစိတ်ထဲမှာပေါ်လာရင်ဖြစ်ပြက်ရှုပလိုက်နော်ဖြစ်ပြက်ရှုဆိုတာအဲ့ဒီပုံမှန်သနာကြီးသွားရှုလို့မရဘူးမိမိစိတ်ကိုဖြစ်ပြက်ရှုပလိုက်သိနေတဲ့အသေးလေးကိုပြန်ကြည့်ပြန်သိနော်သိနေတဲ့အသေးလေးကိုပြန်သိဟိုပုံမှန်သနာစီစိတ်မရောက်စေနဲ့ကိုသိနေတဲ့စီစိတ်ရောက်နော်ကိုယ်သိနေတဲ့စိတ်ပြန်ရောက်တော့ပုံမှန်သနာကိုကြည့်နေတာတခြားနဲ့ကြည့်တာလားတွေးတော်စိတ်နဲ့ကြည့်တာလားအဲ့ဒီတွေးတော်စိတ်ကိုပြန်ရှုဟုတ်တယ်မလားတွေးတော်စိတ်ကိုပြန်ရှုတဲ့အခါကျတော့တွေးတော်စိတ်ကိုပြန်ကြည့်ပြန်ကြည့်လိုက်တဲ့အခါမှာတွေးတော်စိတ်ကဖြစ်ပြက်ရှုတဲ့ညာကမက်အဲတွေးတော်စိတ်ကဖြစ်ပြက်ရှုတဲ့ညာကမက်ဖြစ်ပြက်ပါသစ္စာမက်ကပါသစ္စာမက်ကသစ္စာအဲ့ဒီလိုဒုက္ခသစ္စာနဲ့မက်ကသစ္စာရှုကံနဲ့ရှုညာပေါ်မှာစိတ်ကရောက်သွားတော့မယ်ဆိုရင်အရှုခံဖြစ်တဲ့အတိကလည်းပဲတခြားလားသဘောတရားလေးလားရှုတဲ့ညာကလည်းတခြားလားသဘောတရားလားသဘောတစ်ခုကိုသဘောတစ်ခုနဲ့ရှုလိုက်တာပဲအဲ့ဒီအချိန်မှာပုံမှန်သနာကြီးမပြောက်ဘူးလားပြောက်သွားလားအလိုလိုသွားဖြောင်းเสียလဲမလိုဘူးဟုတ်တယ်မလားအဲ့ဒီတော့ကောင်းကင်မှာတင်ပင်ကိုတက်ထိုင်နေသလိုလိုစိတ်ကပေါ်ပါပြီးတော့အဲ့ဒီလိုဖြစ်နေရင်လဲကိုယ်စိတ်ကိုယ်ကိုပြန်ကြည့်သူ့ကိုအာယုံပြုတ်ပြီးတော့ตาရမနေနဲ့သူ့ตาရနေလမ်းလွဲသွားပြီအတခါတခါကောင်းမရှိဘူးကလုံးမရှိတယ်တခါတခါကလုံးမရှိဘူးကောင်းမရှိတယ်လိုက်ရှာမနေနဲ့ရှာစရာမလိုဘူးဒါတွေကခုနကတည်းကအတွေးအယုံမှာပေါ်လာတဲ့နော်တွေးတော့စရာအယုံတွေပဲအဲ့ဒီတော့ကြည်ရမှာကတွေးတော့စိတ်ကိုပြန်ကြည့်ကိုယ်စိတ်ကိုယ်စိတ်ကိုပြန်ကြည့်ဟုတ်တယ်မလားအဲ့ဒီလိုကိုပြန်ကြည့်လိုက်တဲ့အခါကျတော့ဟောရှေ့ကစိတ်ကဖြစ်ပြန်နောက်စိတ်ကဘာတော့ဝိပဿနာမဖြစ်ဘူးလားဖြစ်သွားလားအေးအဲ့ဒါကြောင့်လုံရင်ချုပ်ပြောရမယ်ဆိုပုံမှန်သနာမြင်နေမယ်ဆိုရင်ပုံမှန်သနာသည်ပညာပညာသည်သမထရဲ့နမိတ်ဟုတ်တယ်မလားပညာသည်ဘာရဲ့နမိတ်တော့သမထနမိတ်ဆိုတာသမထရဲ့အာယုံဝိပဿနာရဲ့အာယုံကပုံမှန်သနာလားသဘောတရားလေးလားသဘောတရားလေးဖြစ်တဲ့အတွက်လမ်းတိတ်ထန်းချင်းတန်းထန်းချင်းရှောင်နေတဲ့ယောဂီပုဂ္ဂိုလ်တယောက်သည်ခြေတော်ကြီးကြွလာတာကြည့်ရမလားဒီထက်ကတောင်သမောတင်သမောလေးကြည့်ရမလားသဘောတရားလေးကိုကြည့်နော်ဒါဘုဂုတ်ဆရာတော်ဘုရားကြီးရဲ့ဥပနိတ္တယကြာကြဘုန်းကြီးတို့ပြောနေတာနော်ရွေးရှားတဲ့သဘောလေးရှိတယ်ငြိမ့်တဲ့သဘောလေးရှိတယ်ဒီသဘောလေးတွေမရှိဘူးလားရှိလားပုံမှန်သနာသွားမကြည့်နဲ့ခြေတော်ကြီးကြွလာပြီကြွလာပြီလို့သွားမကြည့်နဲ့ခြေတော်ကြီးရှေ့ကိုတိုးသွားပြီတိုးသွားပြီလို့သွားမကြည့်နဲ့ခြေတော်ကြီးရှေ့ကိုချလိုက်ပြီချလိုက်ပြီလို့သွားမကြည့်နဲ့ခြေတော်သရာကပြင်းညက်သမထနမိတ်ဟုတ်တယ်မလားအခုကဘာလုပ်နေတာတော့ဝိပဿနာရှုနေတာဖြစ်တဲ့အတွက်ပုံမှန်သနာမြင်ရမလားသဘောတရားမြင်ရမလား သဘောတရားတရားကဟောဒီခြေတော်ကိုကြည့်နေပြီမဲ့ခြေတော်မဟုတ်ဘူးခြေတော်ရဲ့အတွင်းမှာရှိနေတဲ့သဘောတရားခြေဘွားကြည့်နေပြီမဲ့ခြေဘွားမဟုတ်ဘူးခြေဘွားထဲမှာရှိနေတဲ့သဘောတရားအဲ့ဒီသဘောတရားလေးတွေရွေးရှားတဲ့သဘောရှိမဲ့ငြိမ်သက်တဲ့သဘောရှိမဲ့ဟုတ်တယ်မလားတို့ကြတောင်းတဲ့သဘောလေးရှိမဲ့တင်းသဘောလေးရှိမဲ့ထောက်ကန်တဲ့သဘောလေးရှိမဲ့ငြိမ်သက်တဲ့သဘောလေးရှိမဲ့နော်အဲ့ဒီသဘောတရားလေးကိုမြင်အောင်ကြည့်အဲ့ဒီသဘောတရားလေးတွေစိတ်ဆိုင်ပြီးတော့တဏှင်းတဏှင်းတဏှင်းသွားတဲ့အပေါ်မှာအဲ့ဒီသဘောတရားလေးကိုအာယုံစိုက်ပြီးတော့သွားပါဟုတ်တယ်မလားအဲ့ဒီလိုသွားပါဆိုတဲ့အခါကျတော့မနှင်းမမြန်ပေါ့နော်သိမ့်မမြန်လို့ရင်လည်းမမြင်ဘူးသိမ့်နှင်းလို့ရင်လည်းပဲတရားထဲစဉ်းညာရှောင်နေတာဆိုအကြောင်းပုံပေမဲ့အများနဲ့ဘောဓနာဆောင်သွားတဲ့အခါမျိုးကျတော့အနှောက်အယှက်ဖြစ်တယ်ပေါ့မနှင်းလို့မမြန်လို့တရားထဲသီးသန့်စင်ညာရှောင်းနေတဲ့အခါမျိုးကြတော့နှင်းကျင်လဲနှင်းကိစ္စမရှိဘူးเนาะဖြည်းဖြည်းလေးသွားပြီးတော့ခြေတော်ကလေးဆွန့်မားလိုက်တာနဲ့ဒီပိုင်းနဲ့အဲ့ဒီတည်းမှာရွေရှားတဲ့သဘောလေးပါလာတယ်ခြေတော်ကလေးရှေ့ကိုတိုးသွားလိုက်တာနဲ့ရွေရှားတဲ့သဘောလေးပါသွားတယ်ခြေတော်ကလေးအောက်ကိုချလိုက်တဲ့ငြိမ်သက်တဲ့သဘောလေးကြံ့မြင့်ကိုထောက်လိုက်တဲ့မြေပြင်ကိုထောက်လိုက်တဲ့တောင်တင်းတဲ့သဘောလေးထောက်ကန်တဲ့သဘောလေးဟုတ်တယ်မလားအဲ့ဒီသဘောတရားလေးတွေကိုတစ်ခုချင်းတစ်ခုချင်းကြည့်ကြည့်ကြည့်ကြည့်ကြည့်ပြီးတော့စင်ညာရှောက်သွားရင်ကမ္မထမ်းမဖြစ်ဘူးလားဖြစ်လားအဲ့ဒီလိုမောင်ဖဲနဲ့သွားရင်တော့ဈဉံပဲဖြစ်မယ်ကမ္မထာမဖြစ်ဘူးဟုတ်တယ်မလားအဲ့ဒီတော့ဈဉံကမ္မထာဆိုလဲဈဉံကမ္မထာပြည်ပြောင်းလောက်ပါတလှမ်းမဲ့သွားသွားနှစ်လှမ်းမဲ့သွားသွားနှမ်းသမျှဒီဈဉံကမ္မထာဖြစ်ရမယ်ဒီလိုမလားဒါပြင်ဘုန်းကြီးတို့ဒီကောင်ပြန်ချုပ်လိုက်မယ်နော်ဒီနေ့ပြောနေတာကဘုန်းကြီးရဲ့ပြောနေတဲ့လူရင်းစကားကပဋိစ္စသမုပ္ပါသင်္နှံသင်္နှံလို့နာမည်ပေးထားတယ်ဒီလိုမလားဘုန်းကြီးပြောနေတာကသင်္နှံမဟုတ်ပါဘူးတရားပါပရိစ္ဆာသမုပ္ပါဒ်သင်္နာမဟုတ်ဘူးဘာလဲတော့ပရိစ္ဆာသမုပ္ပါဒ်တရားထုံနည်းသာပါပဲဟောဒီမှာခொနည်းလာနေတာဒီသင်္နာလာတက်တာလားတရားလာထိုင်တာလားတရားလာထိုင်တာဖြစ်တဲ့အတွက်ခန္ဓာကိုညှပ်ဆပ်ပြီးနေဖို့လိုပါတယ်သင်္နာတက်တာမျိုးလို့ဓမ္မယုံနဲ့မှရှိနေတော့မှအာယုံဆိုင်မယ်တရားရှိမှမယ်တရားနာမယ်ပြီးရင်လွတ်လွတ်လပ်လပ်နဲ့သွားလိုက်လာလိုက်ဒီလိုမလုပ်ပါနဲ့ဘာဖြစ်လို့တော့လို့မေးတော့သင်္နာမဟုတ်ပါဘူးဒါတရားစခန်းဘွဲပါကြည့်လို့မလားအဲ့ဒါကြောင့်မလို့သင်္နှံမဟုတ်တဲ့အတွက်တရားစကားမဖြစ်တဲ့အတွက်အချိန်တိုင်းမှာတရားပါနေရမယ်အချိန်ပြည့်တတိကထားရမယ်ဘာလို့အချိန်ပြည့်တတိကထားရမယ်တတိကထားတဲ့လို့ဒီကမ္မထံတတိကထားတဲ့လို့ဒီဘာလဲတော့အဲ့ဒီတော့မိမိတို့ရဲ့တန်တာမှာအချိန်ပြည့်တတိကပ်ပြီးတော့ကမ္မထံဖြစ်အောင်ကြိုးစားပါနော်အတတ်နိုင်ဆုံးကြိုးစားပေးပေါ့အစတော့အစဉ်ပြေခြင်းမပြေအောင်ပါပေါ့ဟုတ်တယ်မလားဒီတဲမှာယောဂီဟောင်းနေလဲပါတဲ့အတွက်ပြည်ပိသားပုဂ္ဂိုလ်တွေလည်းရှိကောင်းရှိပါလိမ့်မယ်ပြည်ပိသားပုဂ္ဂိုလ်တွေကတတိလေးထားပြီးတော့ကြိုးစားသွားပြီးပါမပြည်သေးတဲ့ပုဂ္ဂိုလ်ကလည်းပြည်နေတဲ့ပုဂ္ဂိုလ်တွေကြည့်ပြီးတော့အတူอยู่ပါဟုတ်တယ်မလားအမှုမဲ့မှတ်မဲ့ရမ်းပြီးတော့မသွားလိုက်ပါနဲ့เนาะအမှုမဲ့မှတ်မဲ့ရမ်းပြီးတော့ဘောဓနာဆောင်မသွားလိုက်ပါနဲ့အမှုမဲ့မှတ်မဲ့ရမ်းပြီးတော့ဟောဒီဓမ္မယုံကြည်စုကိုမလာလိုက်ပါနဲ့သူများတွေဘလို့သွားတယ်သူများတွေဘလို့နေတယ်ယောဂီဟောင်းများကလည်းယောဂီဟောင်းများပြီးပြီးစနေတိကျဖြစ်အောင်ကြိုးစားပါ။ယောဂီသင်များကလည်းယောဂီဟောင်းများကိုကြည့်ပြီးတော့စနေတိကျဖြစ်အောင်တွေ့ယူပါ။ဟုတ်တယ်မလား။အဲဒီလိုနေပြီးတော့ကြိုးစားသွားကြမယ်ဆိုရင်သောတာပန်တဂရကနာဂံယဟန္တာမဖြစ်ရင်တောင်မှသူ့အတိုင်းတာနဲ့သူတော့ကျေးဇူးတွေမများဘူးလားများမှာလား။အေးအဲဒီတော့သူ့အတိုင်းတာလေးနဲ့သူကျေးဇူးတွေများအောင်နော်။လာတော့ကအနေထားနဲ့ပြန်တဲ့အနေထားမှာအနည်းငယ်လေးပဲဖြစ်ဖြစ်ထူးခြားလာလေးတော့ပါသွားရမယ်တခုခုလေးတော့ထူးခြားသွားရမယ်เนาะစိတ်ပိုင်းဆိုင်ရာတတိပိုင်းဆိုင်ရာတမာရီပိုင်းဆိုင်ရာပညာပိုင်းဆိုင်ရာတခုခုလေးတိုးတက်မှုရှိသွားရမယ်လို့ကိုယ့်ကိုယ်ကိုဆုံးမပြီးတော့ကိုယ့်ကိုယ်ကိုဆုံးဖြတ်ပြီးတော့တတိလေးကိန်းပြီးတော့အချိန်ပြည့်နေသွားကြပါလို့တိုက်တွန်းရင်းနဲ့သာဓုသုံးခြင်းခေါ်ကတရားဝင်ဒီကုန်းချုပ်ပါတယ်